Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American တရရဲ့2023ခုနှစ်ဒီဇင်ဘာလ6ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေစနေတီဝါရှင်တန် DC မြို့တော်ကနေတရရဲ့စာလွှင့်နေပါပြီ။လိုင်းလိုမီတာ19.2532ပြင်း VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ချိန်အတွင်းတစ်ချိန်တည်းတရရဲ့နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ဒီမှာခင်လေးပါဒီညမှာထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ဂါဇာမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့ပုံမှုခက်ခဲနေပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးအကျက်အတဲတံကိုအရက်သားတွေအပြင်းထန်ခံစားနေရတယ်လို့ကုလသမဂ္ဂမဟာမင်းကြီးကသတိပေးထားပါတယ်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာစခန်းအတွင်းမှာပြစ်ခတ်မှုကြောင့်ဒုက္ခသည်၄ဦးသေဆုံးခဲ့ပါတယ်ဆိုတော့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရခိုင်ဘက်နေဆက်ထွက်ပေါက်အရေးပါတဲ့ချင်းရဲ့ပလောဝနာကထရိုင်စစ်ကောင်စီပြူဟာကွန်းကိုအေးအဖွဲ့တင်လိုက်တာမှပြောခွင့်ရက
21ရက်ကြာအထိုးစစ်ဆင်ပြီးတဲ့ဒီဇင်ဘာလ4ရက်နေ့ပြီးသားရှေမုံတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာတရန်အိုင်ဂျူဟာကဘလဲဝါရဲ့အထက်အကြီးဆုံးစခန်းရဟယင်ကွင်းနှစ်ခုပါတဲ့အခြေချစစ်ဗျူဟာစည်ရရအရေးပါတဲ့စခန်းဖြစ်တယ်
။နောက်ကရားကလည်းလက်ကင်တက်တွေသိမ်းထားတဲ့ရှန်ကရားဆက်မိုးပြက်မှာမိုင်းရှင်းနေပါပြီ။နောက်ပို့ကုန်ရငွေ50ရာခိုင်နှုန်းစာ35ရာခိုင်နှုန်းကိုချက်ငွေနဲ့လဲဖို့ဘူဘန်ကပြင်ဆင်သတ်မှတ်လိုက်ပြန်ပါတယ်။အခုလိုသတင်းတွေအပြီးမှာတော့ဗုဒ္ဓညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာနဲ့ဆွေးနွေးထားတဲ့အဒီတာနဲ့ဆွေးနွေးကန်နောက်မခင်လေးရဲ့ဂျန်စီနောက်ကိုရနန်ရဲ့အားကစားကဏ္ဍတွေကိုစက်တိုက်နာဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ဟာမတ်စစ်သွေးကြွာတွေဟာဒီနေ့ထိတိုက်ပွဲတွေပြင်းထန်နေဖြစ်ပွားနေတယ်လို့ပါလက်စတိုင်းအရက်သားတွေမှလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့ပုံမူခက်ခဲနေပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ပြည်မှန်250ကိုပြီးခဲ့တဲ့ရက်တွေကပဲလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ဒီနေ့ပြောပါတယ်။တနင်္လာနေ့မိုးလယ်ပိုင်းကစလို့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကပြင်းထန်တဲ့မြေပြင်တိုက်ပွဲတွေဒုံးကျည်တိုက်ခိုက်မှုတွေနဲ့အတူဘုံကျဲတိုက်ခိုက်မှုတွေလည်းတိတိတသားပြင်းထန်လာတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဂါဇာတောင်ပိုင်းမှာရှိတဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်မြို့ကိုလည်းအစ္စရေးစစ်တပ်ကဝန်းရံထားပါတယ်။ဂါဇာမြောက်ပိုင်းကစခဲ့တဲ့စစ်ပွဲကအခုဆိုလို့ရှိရင်တောင်ပိုင်းထိပြန့်နှံ့လာတာပါ။အစ္စရေးကတော့အရက်သားတွေကိုဘေးလွရာရှောင်တိမ်မှုတတိပေးထားပြီးမြင်အရက်သားတွေဘေးလွရာရှောင်တိမ်နိုင်မှုကလည်းနေမီယာတဖြည်းဖြည်းကျင်းပြောင်းလာပါတယ်။ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတော့ဂါဇာမှာရှိတဲ့လူဦးရေ85ရာခိုင်နှုန်းနီးပါးခန့်မှန်းကြည့်လူဦးရေ1.9%ဟာအိုးအိမ်စွန့်ခွာထပ်ပြေးနေကြရပြီးအဲ့ဒီတဲကမှတပ်တန်းဟာဂါဇာတောင်ပိုင်းမှာရှိတဲ့ကုလသမဂ္ဂဂေဇေးစခန်းတွေမှာမှတ်ပုံတင်ထားသူတွေဖြစ်တယ်လို့ပြောပါရရှင်
။အစ္စရေးနဲ့ဟာမတ်စစ်ပွဲစစ်ချိန်ရှော့ဖို့အမေရိကန်နဲ့တရုတ်ထူးထူးခြားခြားတသဘောတည်းပြောလိုက်ကြပါတယ်။အစ္စရေးနဲ့ဟာမတ်ပဋိပက္ခနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ထိပ်တန်းသံတမန်တွေဒီနေ့ဆက်သွယ်ဆွေးနွေးကြတာမှာစစ်ချိန်ရှော့ချဖို့လိုအပ်ကြောင်းလက်ခံခဲ့ကြတယ်လို့နှစ်နိုင်ငံတာဝန်ရှိသူတွေကထုတ်ပြောလိုက်ကြတာပါ။ပြိပခပုံမကျပြတ်မလာအောင်သက်ဆိုင်သူတွေအားလုံးကကြိုးစားကြဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကထပ်လောင်းပြောကြားခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောလာခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကလည်းအစ္စရေးဟာမတ်ပြိပခမှာအပြစ်ခတ်ရစဲရေးဟာဦးစားပေးလုပ်ရမယ့်ကိစ္စဖြစ်ပြီးစစ်ကိုအမြန်ဆုံးရစဲရမယ်လို့ပြောခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်နှစ်ပြည်တော်စနစ်နဲ့ပြိပခကိုဖြည့်ရှင်းဖို့တိုက်တွန်းခဲ့တယ်လို့ပါလက်စတိုင်းရဲ့နာဂတ်ကိုဖန်တီးရမှာပါလက်စတိုင်းပြည်သူတွေရဲ့ဆန္ဒကိုကိုစားပြုဖို့အရေးကြီးကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါသေးတယ်ခင်ဗျာ
ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာ G7 စက်မှုထိပ်သီးနိုင်ငံခေါင်းဆောင်တွေနဲ့အွန်လိုင်းကနေဆွေးနွေးပွဲတစ်ခုဒီကနေ့ပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးပွဲမှာဆိုရင်သမ္မတဇယ်လန်စကီဟာနှစ်နှစ်နီးပါးကြာလာပြီဖြစ်တဲ့ယူကရိန်းရဲ့စစ်ရေးအခြေအနေအပြင်ယူကရိန်းအတွက်လိုအပ်နေတဲ့နိုင်ငံတကာကပေးမဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေနဲ့ပတ်သက်ပြီးတော့တင်ပြခွင့်ရမှာလည်းဖြစ်ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်တွေနဲ့သမ္မတဇယ်လန်စကီတို့ရဲ့ဆွေးနွေးပွဲရက်ဆိုင်လိုက်ပြီးတဲ့နောက်တစ်ရက်မှာပဲအခုလို G7 ခေါင်းဆောင်တွေနဲ့အွန်လိုင်းဆွေးနွေးပွဲပြုလုပ်လိုက်တာပါ။အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာကတော့ဆွေးနွေးပွဲမှာသမ္မတဇယ်လန်စကီစီကယူကရိန်းနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုတိတိကျကျကြားသိရမယ် ယ်ဆိုရင်ဒေါ်လာဘီလီယံပေါင်းများစွာပါဝင်တဲ့ယူကရိန်းအတွက်အထောက်ပံ့ပေးရေးဥပဒေမူကြမ်းကိုလွှတ်တော်ကိုယ်စားလှယ်ပြီးမဲခွဲဆုံးဖြတ်ရမှာအကူအညီပေးနိုင်မယ်လို့ပြောပါရယ်။ပြီးခဲ့တဲ့တနင်္လာနေ့ကပဲအင်ဂျူရောစီမံခန့်ခွဲမှုနဲ့ဘန်ဒါရေးဆိုင်ရာဒါရိုက်တာရှယ်လန်ဒါယန်ကလည်းယူကရိန်းအတွက်လက်နက်နဲ့အကူအညီတွေပေးဖို့အတွက်ရန်ပုံငွေမရှိတော့ဘူးလို့လွှတ်တော်ခေါင်းဆောင်တွေထံကိုစာရေးသားပေးပို့ခဲ့ပါသေးတယ်။ယူကရိန်း၊အစ္စရေးအရေးနဲ့အမေရိကန်နယ်စပ်လုံခြုံရေးအတွက်ရန်ပုံငွေဒေါ်လာ106ဘီလီယံနီးပါးကိုအောက်တိုဘာလလုံးကလေးကအမေရိကန်အစိုးရကကွန်ဂရက်ကိုတောင်းဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလာမယ့်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ပြိုင်မှာမို့သူဆက်ပြိုင်မှာပါလို့ပြောလိုက်ပါရယ်။မက်ဆာချူးဆက်စ်ပြည်နယ်ဘော့စတန်မြို့ကရန်ပုံငွေရှာဖွေအခမ်းအနား၃ခုကိုတက်ရောက်ပြီးမင်းညက်ကအင်ပြီတော်ကိုပြန်လာတဲ့သမ္မတဘိုင်ဒန်ကရှင်းနှစ်ရွေးကောက်ပွဲမှာ Republican ကိုယ်စားလှယ်တွေထဲမှာရှေ့တန်းနေရာရောက်နေတဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ရမယ့်အလားအလာပေါ်အခုလိုမှတ်ချက်ပေးလိုက်ပါရယ်။
I expect so, but look, he is running, and I have to run.
သမ္မတဟောင်းထရမ့်ကရွေးကောက်ပွဲမှာမပြိုင်ဘူးဆိုရင်ရွေးကောက်ပွဲဝင်ဖြစ်ပါမလားဆိုတဲ့သတင်းတောက်ရဲ့အမေကိုပြန်ဖြေရမှာသမ္မတဘိုင်ဒန်ကသမ္မတထရမ့်ဝင်ပြိုင်နေတယ်လို့သူလည်းပြိုင်မှာပဲလို့ပြောခဲ့တာပါ။သမ္မတဟောင်းထရမ့်ကရွေးကောက်ပွဲမှာမပြိုင်ဘူးဆိုရင်ရောသူရောထွက်မှာလားဆိုတဲ့မေးခွန်းကိုတော့သမ္မတဘိုင်ဒန်ကလက်တလုံးမှာထွက်ဖို့အစီအစဉ်မရှိကြောင်းတုံ့ပြန်ခဲ့ပါသေးတယ်။တိုင်းပြည်အတွက်အနောက်ရှက်တွေကိုရှင်းလင်းပြီးတုံ့ပြန်မယ်လို့ထောက်ခံသူတွေကတိပေးထားတဲ့သမ္မတဟောင်းထရန့်ပေါ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလှုပ်ရှားမှုတွေမှာသမ္မတဘိုင်ဒန်ကပြင်းပြင်းထန်ထန်ထိုးနဲ့တိုက်ခိုက်နေတာပါ။ဒီလဆက်မှာကောက်ယူထားတဲ့ Morning Consult လူထုသဘောထားစစ်တမ်းမှာတော့သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရန့်တို့ကိုထောက်ခံမှုဟာ43ရာခိုင်နှုန်းစီရှိနေတာတော့တွေ့ရပါတယ်။ Washington DC မြို့တော်ကရွေးကောက်ပွဲရမုံငွေရှာခန်းလာမတက်ခင်နိုင်ပိုင်းလူမှာပဲသမ္မတဘိုင်ဒန်ဟာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံ G7 ခေါင်းဆောင်တွေနဲ့လည်းဒီနေ့ online ကဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိ19.69 kHz 15.53 ညာ25.25 kHz 11.83ညာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓညာ VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်လက်နက်ကင်ပြိပခတွေပေါ်ပေါက်နေတယ်မြန်မာနိုင်ငံအပါအဝင်ကဘာတလွားလူအခွင့်ရေးချိုးဖောက်မှုတွေတိုးလာနေတဲ့အပေါ်လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဒီကနေ့ပဲတတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းစစ်တပ်ကြောင့်ပေါ်ပေါက်နေတဲ့လူအခွင့်ရေးအကျက်အတဲတွေရဲ့ဒဏ်ကိုအရက်သားတွေအပြင်းထန်ခံစားနေရတယ်လို့လည်းလူအခွင့်ရေးမဟာမင်းကြီး Forgot Tech ကပြောခဲ့တာပ
ါ To date credible sources have verified that military forces have killed over 4232 civilians since the coup civilians have suffered countless violations
ခိုင်လုံတဲ့တရင်အချက်လက်တွေအရအာနာသိမ့်မီနောက်ပိုင်းအခုအချိန်ထိစစ်တပ်ရဲ့လက်ချက်ကြောင့်တိုက်ဆုံခဲ့ရတဲ့အရက်သား4232ယောက်ရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေလက်ဆဖြောက်ရှင်းလင်းခံရတာတွေမတရားဖမ်းဆီးအရေးယူခံရတာတွေအပြင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာနေရစွန့်ခွာရတာစာနာမှုအကူအညီတွေမရတာနေအိမ်တွေစိုက်ခင်းတွေကြေးရွာတွေမိရှုဖျက်ဆီးခံရတာတွေလို့အရက်သားတွေဟာမရေမတွက်နိုင်တဲ့လူအခွင့်ရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်လို့ဒီဇင်ဘာ10ရက်နေ့မှာကြေညာတဲ့အပြည်ပြည်ဆိုင်ရာလူအခွင့်ရေးနေ့အကြိုဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာလူအခွင့်ရေးမဟာမင်းကြီးကပြောကြားသွားတာပါရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတွေဟာလည်းပိုဆိုးလာနေတယ်လို့ဘေကင်းလုံခြုံမှုရှိရှိနေရပြန်ဖို့မလွယ်ကူတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးအနေများတဲ့ရေချောင်းခီးနဲ့ဒေတာရင်းကိုထွက်ခွာသွားလာနေရတယ်လို့လည်းထောက်ပြထားပါသေးတယ်ရှင
်မြန်မာမှာပဲတအန်းတက် DNL အနေနဲ့စစ်ကောင်စီရဲ့ကြောင်ဘက်ကမိုင်းလုံတက်စခန်းနဲ့နန်းခမ်းကမိုင်းဝီးတက်စခန်းတွေကိုဆက်သိမ်းလိုက်ပါပြီညီနောင်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအန်းတက်မတော် DNL ကစစ်ကောင်စီတပ်စခန်းတွေဖြစ်တဲ့ကြောင်မဲမြို့နယ်ကမိုင်းလုံတပ်စခန်းနဲ့နန်းခမ်းမြို့နယ်ကမိုင်းဝီးတပ်စခန်းတွေကိုမနေ့ကသိမ်းနိုင်ခဲ့တယ်လို့သတင်းထုတ်ပြန်လိုက်တာပါတန်တက်ဟာတပ်မနှစ်ဒေသဖြစ်တဲ့ကြောင်မဲမြို့မိုင်းလုံတပ်စခန်းကိုမနေ့ည၈နာရီချိန်ကသိမ်းယူခဲ့တာဖြစ်ပြီး80-60မီလီမီတာလက်နက်ကြီးပါဝင်လက်နက်73လက်နက်73ဆောင်ပစ္စည်းတွေကိုသိမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်တန်တက်မဟာ3ဒေသမှာရှိတဲ့မိုင်းဝီးတပ်စခန်းကိုတော့ဒီဇင်ဘာ2ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီး၄ရက်ကြာမင်းညသကောင်ရံအချိန်မှာသိမ်းယူနိုင်ခဲ့တယ်လို့ဆိုပါတယ်ဒီတိုက်ပွဲမှာတော့60မီလီမီတာလက်လက်ကြီးပါဝင်လက်လက်10လက်ခဲယမ်းတွေနဲ့စစ်အုံဆောင်ပစ္စည်းတွေကိုရှင်းလင်းသိမ်းဆည်းရမိတယ်လို့ဒ TNL ကသတင်းထုတ်ပြန်ထားပါတယ်။ကိုကန့် MNDA တောင်း TNL နဲ့ရခိုင်တပ်မတော် AA တို့ပါတဲ့ညီနောင်မဟာမိတ်သုံးဘွဲ့အောက်တိုဘာ30ရက်ထဲကနေစပြီးတော့စစ်ဆင်တဲ့2013ခုစစ်ဆင်ရေးအခုတပ်စခန်းနှစ်ခုပါဝင်စစ်ကောင်စီရဲ့တပ်စခန်းပေါင်း53ခုကိုတန်းတပ်မတော် TNL ကသိမ်းပိုက်နိုင်ငယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းအတွင်းရန်ဘတ်လက်နက်ကိုင်အဖွဲ့အစည်းမှပြစ်ခတ်မှုကြောင့်ရိုဟင်ဂျာဒုက္ခသည်4ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကကိုးကားပြီးသတင်းတွေကဖော်ပြထားပါတယ်။အာဆာနဲ့ RSO ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေကြားမနေ့ညကတနအီလောက်ကြာအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်4ဦးသေဆုံးပြီးတော့2ဦးအပြင်းထန်ဒဏ်ရာရခဲ့ကြောင်းဒေသခံရေမူရှမန်ဟူဆန်ကိုကိုးကားပြီး AFP သတင်းကဖော်ပြခဲ့တာပါ။ပြစ်ခတ်မှုနဲ့ပတ်သက်လို့အာဆာနဲ့ RSO အဖွဲ့တွေဘက်ကတစုံတရာမပြောပေမဲ့လည်းရန်ဘတ်ရိုဟင်ဂျာအဖွဲ့နှစ်ဖွဲ့ကြားမှာရှိတဲ့ဒုက္ခသည်စခန်းတွေထဲမှာမကြာခဏပြစ်ခတ်မှုတွေလည်းဖြစ်ပွားလေ့ရှိပါတယ်။2018ခုနှစ်ကရခိုင်ပြည်နယ်မှာအာဆာအဖွဲ့ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်တဲ့အနေနဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာပါ။အာဆာအဖွဲ့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေမကြသေးခင်ကနှိမ်နှင်းလာချိန်မှာပဲ RSO အဖွဲ့နဲ့လည်းထိတ်တိုက်ရင်ဆိုင်တိုက်ခိုက်မှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာတိုက်ခိုက်မှုတွေကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ဒီနှစ်ထဲမှာရိုဟင်ဂျာဒုက္ခသည်60ကျော်သေဆုံးခဲ့ရတယ်လို့လည်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင်။
မြန်မာဘက်ကကြောက်ကြက်ဝယ်ပြီးအိန္ဒိယမှာကြောက်ကြက်စာထုတ်ကုပေးတယ်လို့ဆက်ဆွဲခံရတဲ့စည်ရုံကိုစစ်ဆေးမိန်ထွက်လာပါပြီ။မြန်မာနိုင်ငံဘက်ကကြေးရွာတွေကလူငယ်တွေစီကကြောက်ကြက်တွေဝယ်ပြီးနိုင်ငံတကာလူနာတွေအတွက်ကြောက်ကြက်စာထုတ်ခွဲစိတ်ကုသပေးနေတယ်လို့ဆက်ဆွဲခံရတဲ့အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာရှိတဲ့ပုဂ္ဂလိကပိုင်စည်ရုံကိုစုံစမ်းစစ်ဆေးဖို့အိန္ဒိယချမ်းမြေဝန်ကြီးကအမိန့်ထုတ်လိုက်တာပါ။ IMCL လို့ခေါ်တဲ့အိန္ဒိယနိုင်ငံ Indraprastha စေဘဆိုင်ရာကော်ပိုရေးရှင်းဟာနယူးဒေလီမြို့တော်မှာအပိုလိုဆိုတဲ့နာမည်နဲ့ပုဂ္ဂလိကစေယုံနှစ်ခုဖွင့်လှစ်ပြီးတရားမဝင်ကြောက်ကြက်စာထုတ်ကုသပေးနေတယ်လို့ဗြိတိန်ချေဆိုင် The Telegraph သတင်းစာကစနေနေ့ကကြေညာခဲ့ပြီးအခုလိုစစ်ဆေးဖို့အမိန့်ထွက်လာတာပါခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာ6ရက်ဗုဒ္ဓညသတင်းတွေကိုမက်ခင်လီနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှည့်ပါ။ပထမဆုံးကတော့အရေးပါတဲ့ပလောဝမြို့ကထရိုင်စစ်ကောင်စီပြူဟာကုန်းကို AA ဖွဲ့သိမ်းပိုက်လိုက်တာပါ။ရခိုင်လက်နက်ကိုင် AA ဖွဲ့ကရပ်ပေါင်း20ကျော်ကြာထိုးစစ်ဆင်ခဲ့တဲ့ချင်းပြည်နယ်ပလောဝမြို့အထက်ပိုင်းမှာရှိတဲ့စစ်ကောင်စီရဲ့ထရိုင်ပြူဟာစခန်းကိုဒီရပိုင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့ AA ဖွဲ့ပြောခွင့်ရကဆိုပါတယ်။နောက်ထပ်စစ်ကောင်စီပြူဟာစခန်းတစ်ခုဖြစ်တဲ့နှုံးဘူးပြူဟာကုန်းကိုလည်းထိုးစစ်ဆင်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့ AA ပြောခွင့်ရခိုင်သူကကဆက်ပြောပါတယ်။ပလောဝမြို့နယ်ထပ်ပိုင်းကဒေသခံတွေကတော့ထွက်ပြေးနေရပြီးစားဝတ်နေရေးအခက်ကြုံနေရတယ်လို့ပြောနေတာကိုရန်ကုန်ကပေးပို့တာကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
စစ်ကောင်စီရဲ့ရေးပါတဲ့ဗျူဟာစကန်တစ်ခုဖြစ်တဲ့ပလဝမြို့နယ်အထက်ပိုင်းကထရွန်အိုင်ဗျူဟာစကန်ကိုရခိုင်လက်နက်ကိုင် AA ဖွဲ့က21ရက်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးနောက်ဒီဇင်ဘာလ4ရက်နေ့မှာတင်ပတ်ရရှိခဲ့တယ်လို့ရခိုင်လက်နက်ကိုင် AA ဖွဲ့ပြောခွင့်ရခိုင်သူကက VO ကိုပြောပါတယ်
။ဟိုဒီစကန်ကိုကျွန်တော်တို့ဒီ21ရက်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့ဒီအချိန်ပေါ့နော်ဒီဒီဇင်ဘာလ4ရက်နေ့နေ့လေတနာရီ6မိနစ်မှာတော့ကျွန်တော်တို့ဒီအပိသရှေမုံတိုက်ခိုက်သိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်။ဟိုဒီတရွန်အိုင်ဗျူဟာဒီစခန်းကတော့ဒီပလဲဝါရဲ့အထက်ပိုင်းမှာရှိတဲ့ဒီအကြီးဆုံးစခန်းလေးဖြစ်တယ်။ဒီဟိုရဟယင်ကွင်းနှစ်ခုပါတဲ့ဒီအခြေချစစ်ဗျူဟာတစ်ခုလေးဖြစ်တယ်ဗျ။ဟိုဒါကြောင့်မို့လို့ဒီစည်ရည်ရအရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့တော့ပြောနိုင်ပါတယ်။ဟိုဒီစခန်းကိုတင်ပိုက်တဲ့အချိန်မှာတော့ဒီရန်သူအလောင်းတွေနော်လက်နက်ခရမ်းတွေဟိုစစ်သုံးပန်းတချို့ဖမ်းဆီးရမိတာတွေဟိုဒီအရွေတော့ရှိတယ်ဗျ။
လက်ရှိမှာတော့ပလောဝမြို့နယ်ကနှုံးဘူးဗျူဟာကုန်းကို23ရက်နေ့အဖြစ်နဲ့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပြီးစစ်ကောင်စီဘက်ကဂျက်လင်တွေလက်နက်ကြီးတွေနဲ့ကူပစ်ပြီးအပြင်းထန်ခုခံနေတယ်လို့ AA ဖွဲ့ကပြောပါတယ်။ပလောဝမြို့နယ်ဇေဒီပင်ကျေးဝါသားတူကတော့လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာမှာစစ်ကောင်စီကလေရင်နဲ့ဘုံကျဲတံတွေလက်နက်ကြီးတံတွေကြားနေရတယ်လို့ပြောပါတယ
်။အဲကြားတယ်ကြားတယ်။အဲလေရင်တံကတနေလုံးကြားတယ်။ဟောညဲခါလဲတညက်တညာလုံးကြားတယ်။လူတို့တို့တို့တို့ဟူအဲလေရင်ဝေရဘုံချရောကြရတယ်ဗျ။အဲဆက်မမွေးလို့လက်မမွေးလို့ကြရတယ်ကြရတယ်အခုလည်းကြရတယ်။အဲတော့အဲလမ်းလိုက်တဲ့တည်းလူရဲ့တည်းတည်းအခုလည်းဝေရချမ်းနေတယ်
ဇေဒီပင်ကျေးရွာဟာလက်ရှိရခိုင်လက်နက်ကိုင် AA ဖွဲ့ကတိမ်းပိုက်ထားတဲ့ထွန်းအိုင်ဘျူအကောအနီးမှာရှိတာဖြစ်တယ်လို့လက်ရှိပြစ်ခတ်မှုတွေမရှိပေမဲ့စစ်ကောင်စီကလေရင်နဲ့လာရောက်ဘုံကျဲတိုက်ခိုက်မှာကိုစိုးရိမ်နေရတယ်လို့လည်းသူကဆက်ပြောပါတယ်
ဟုတ်ကဲ့အဲ့မှာတပ်ဖွဲ့တော့မရှိတော့ဘူးအခုစုရတာကဟိုဒီနေ့ကဟိုတပ်ဖွဲ့ပြန်မှာပွဲတယ်လို့အဲ့ကောင်တို့ကအဲ့ကျော်တို့ကလီယန်နဲ့လာတော့ဘုံကျင်းမြေအဲ့ဒါကိုကြောင်းနေတာလေ
စစ်ကောင်စီနဲ့ AA အဖွဲ့ကြားကတိုက်ပွဲတွေကြောင်းပလဝမြို့နယ်အထက်ပိုင်းကကြေးရွာ900လောက်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့စားနေရိတ်ခါပြတ်တောက်တာတွေကျန်းမာရေးထိခိုက်တာတွေစားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဇီရီပင်ကြေးရွာကထွက်ပြေးနေရတဲ့ဒေသခံတို့ကပြောပါတယ်
ညနေရွေးဝီရေကျွန်တော်ကတောင်ပေါ်ဒေသဖြဲဘလဝါမျိုးနဲ့တောင်ပေါ်ဟိုမှာအိန္ဒိယနဲ့သက်ချင်းနေလေဒီမှာဟိုတို့လည်းလာလှမ်းမမွင်ဒီတို့လည်းလာလှမ်းမမွင်တကူဘာမှတော်လို့မရဘူးအခါချေအဲ့မှာပေးပြီးတော့နေရတယ်ဆရာရင်နဲ့ဆရာရင်အမျိုးမျိုးကိုရောက်ပါကခလေးတိရှောက်ဆိုးရင်စိတ်တည်းမမတော်ရဘူးအဲ့လိုခံနေရတဲ့အတားကလည်းတအားပြင်းနေတယ်အခုတော်ထင်းမှာတော်လေပါလေအခါချင်းတခုမှမပတ်တခုတည်းနဲ့ပြည့်ရပြီးရတော့မှခုန်နေရတယ်ခုဟုတ်ဟုတ်အခါချင်းကအများကြီးပဲခံနေရတဲ့အတွေ့အကြုံက
ရခိုင်နဲ့ချင်းပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကစတင်ခဲ့တဲ့ရခိုင်လက်နက်ကန် AA ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေတစ်နေ့ထက်တစ်နေ့ပုံမပြင်းထန်လာနေတယ်လို့တိုက်ပွဲအတွင်းအရသာထိခိုက်ဒေဆုံးဒဏ်ရာရတာတွေလည်းတိုးလာနေတာပါတိုက်ပွဲအတွင်းစစ်ကောင်စီတက်စကန်တော်တော်များများကိုတိမ့်ပိုက်ထားနိုင်တယ်လို့ AA ကသတင်းထုတ်ပြန်ထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရသာတွေကိုပိတ်မှတ်ထားပြီးရေချောင်းကနေတိုက်ခိုက်နေတာရှိတယ်လို့ကြေးရွာတွေကိုမီးရှို့နေတာတွေလည်းရှိတယ်လို့ AA ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်လက်နက်ကိုင် AA ဖွဲ့အနေနဲ့အရသာတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညှင်းဆို့ထားပါတယ်ခင်ဗျာ
စကိုင်းဘန်နေဇက်ထပောက်အရေးပါတယ်ပလောဝမျိုးနေထရိုင်စစ်ကောင်စီပြွာကုန်းအေးသိမ့်လိုက်တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ကရားကလက်လက်ကင်တက်တွေသိမ့်ထားတဲ့ရှန်ကရားဆက်မိုးပြက်မှာမိုင်းရှင်းနေတာပါရှန်ကရားနေဇက်မိုးပြက်ကိုသိမ့်ပိုက်ထားလိုက်ပြီးမိုင်းရှင်းလေးလုပ်ငန်းနဲ့လုံခြုံရေးကင်းလှည့်တာတွေလုပ်နေတယ်လို့မြုပ်ကန်သူက VOA ကိုပြောပါတယ်မြုပ်ကန်အများစုကနေရမပြန်နိုင်သေးပေမဲ့တချို့ကတော့စဘာပြောင်းတဲ့မြေပွဲတွေပြန်သိမ့်စီနေကြတာကိုမဆုမုံပြောပြပေးပါဦးခင်ဗျာ
ပြီးခဲ့တဲ့နိုမာလာ၁၇ရက်နေ့မှာတီလီလုံးစစ်စင်ရေးစတင်လိုက်ကြတဲ့ကရှမ်းကယားဒေသထဲမှာရှိတဲ့စစ်ကောင်စီအခြေချတပ်စခန်းတော်တော်များများကိုတော်လှန်ရေးအင်အားစုတွေကတပြိုင်တည်းတိုက်ခိုက်သိမ်းပိုက်နေကြတာပါရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ကိုလည်းရပိုင်းတွင်းမှာပဲတော်လှန်ရေးတပ်ပေါင်းစုဘက်ကသိမ်းယူနိုင်ခဲ့တယ်လို့မြို့ကန်က VOA မြန်မာပိုင်းကိုပြောပါတယ်တော်လှန်ရေးအင်အားစုတွေကလက်ရှိအချိန်အထိမိုးပြဲမြို့ကိုထိန်းချုပ်ထားနိုင်ပြီးတော့စစ်ကောင်စီတပ်တွေတက်ဆွဲနေထိုင်ခဲ့ရာစခန်းပတ်ဝန်းကျင်မှာမြေမြုပ်မိုင်းတွေထောင်ထားခဲ့တဲ့နေရာတွေကိုမိုင်းရှင်းလင်းရေးလှုပ်ဆောင်နေတယ်လို့လုံခြုံရေးကင်းလှည့်နေတာရှိတယ်လို့မြို့ကန်တူဦးက VOA ကိုအခုလိုပြောပြပါဗျ
။ပိန်းနိုင်တယ်လို့ပြောလို့ရမှာပေါ့နော်။အဲတော်လိုင်းရေးစားရင်အစုတွေကမြို့ထဲကိုဝင်လာပေါ့မိုင်းတွေဝင်ရှင်းလာတယ်ပေါ့နော်။မိုင်းဝင်ရှင်းလာတယ်နောက်ပြီးမှအဲကင်းလှည့်တာတွေအဲ့လိုပေါ့။အဲမြို့ပေါ်ကျတော့လူပြန်နေတာတော့မရှိသေးပါဘူးဟုတ်။
တလေလုံးစစ်စင်ရေးပထမနေ့မှာတော့မိုးပြဲဖဲခုံဒေသမှာစစ်ကောင်စီတပ်ခြေကုပ်ယူထားတဲ့ဝါရီစုဖလိုက်ဒုံဒူးထံပွဲကုံ3ပွဲကုံ1ညောင်ဝိုင်းပီကင်းကော့ခူဆောင်ကန်းစီကား2စားတဲ့စခန်း10ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။နိုမာလာ15ရက်နေ့9ရက်မြောက်နေ့မှာတော့ဆက်တော်ရတောင်ကုန်းစခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့မိုးပြဲတလေလုံးစစ်စင်ရေးမဟာမိတ်အင်အားစုများကနိုမာလာ16ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။တလေလုံးစစ်စင်ရေးမှာအလဲပိုင်းတိုင်းစစ်ဒေသရှမ်းတောင်ပြူဟာ1တပ်ရင်းတွေဖြစ်တဲ့1331တပ်ရင်း MB1 1332တပ်ရင်း PK1 1336တပ်ရင်း PK2 1339တပ်ရင်း MB2 1334 PKS PDF နဲ့ရှမ်းတောင်ပြူဟာ2တပ်ရင်းတွေဖြစ်တဲ့1333 1335 1338 13391311တပ်ရင်းနဲ့ KNDF ဗျူဟာ1တပ်ရင်းဖြစ်တဲ့ KNDF BO3 BO11 BO22 နဲ့မြို့ပြတော်လှန်ရေးတပ်ဦး URF တို့ကပါဝင်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မိုးပြဲမြို့နဲ့နှမိုင်းကြော်ကြော်အကွာမှာတော့စစ်ကောင်စီရဲ့ခမရ၄နှစ်နှစ်ချင်းမြန်တပ်ရင်းမှာပဲစစ်တပ်တွေကျန်နေတယ်လို့မြို့ကန်တူကပြောပြပါတယ်။လက်တလောမိုးပြဲမှာတိုက်ပွဲတွေတည်ငြိမ်နေပေမဲ့စစ်ကောင်စီရဲ့တာဝေးပြစ်လက်နက်ကြီးနဲ့ လေရင်နဲ့ဘုံကျဲတိုက်ခိုက်မှုကတော့ဆက်ပြီးတော့ရှိနေသေးပဲလို့ဆိုပါတယ
်ဒီမိုးပြဲကနည်းနည်းတော့ငြိမ်နေတယ်အပြင်ကဒီလက်နဲ့ကြည့်ကြည့်တာနဲ့အလောက်နောက်လေရင်လာကျဲတာပေါ့နော်လေရင်ဘုံလာချတာပြီးခဏခဏတော့ကြည့်တယ်ဒီမှာဒီမိုးပြဲမြင့်တဲ့ကုံမြုပ်ဖက်မှာတော့ပြစ်ခတ်တယ်တော့မိုက်ချကြည့်ရဖက်မှာအရင်ကလည်းလက်နဲ့ကြည့်ချတာလေအဲ့လိုမျိုးပဲကြုံရတော်တော်များများကြည့်တာအပြင်လောက်ကမြုပ်ဖက်မှာရမ်းလဲဆိုတော့
ဖဲခုံမြို့နယ်မိုင်းဖြတ်ကျေးရွာတဝိုက်မှာအခုရက်ပိုင်းဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။အလားတူလိုက်ကော်မြို့ဘက်မှာလည်းနေ့စဉ်ဆိုသလိုနှစ်ဖက်ပစ်ခတ်မှုတွေနဲ့တိုက်ပွဲတန်တွေကြားနေရတယ်လို့မြို့ကန်တွေကပြောဆိုပါတယ်။လိုက်ကော်မြို့ဘက်မှာတယ်လီဖုန်းလိုင်းတွေဖြတ်တောက်ခံထားရတဲ့အတွက်ဒေသခံတွေကို VOA ကဆက်သွယ်လို့မရပါဘူး။တိုက်ပွဲအခြေအနေအသေးစိတ်ကိုမေးမြန်းနိုင်ဖို့ကရင်နီတော်လိုင်းရဲ့အင်အားစုနဲ့စစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။မိုးပြဲမြို့ကန်အများစုကနေရက်ကိုမပြောင်းနိုင်ကြသေးပေမဲ့အခုရပိုင်းမှာတော့တချို့သူတွေကစဘာပြောင်းနဲ့မြေပဲတွေပြန်ပြီးတော့တင်းစီနေတာရှိတယ်လို့မြို့ကန်တွေကပြောပါတယ
်လောလောဆယ်တော့ပြန်လာနိုင်ရှိရောမရှိသေးဘူးဘောနော်အခုလောလောဆယ်ဘောတမန်လာမယ်ရပ်တော်တွေကပြောလို့မရဘူးတချို့တွေကပြန်နေတာကြားရတယ်ဒီရပိုင်းကလောလဲစားအလုပ်တွေဘောနော်တန်းတန်းကြံခဲ့တာတွေအဲ့လိုမျိုးနော်နည်းနည်းတောင်းဝင်လောက်တယ်တွေဝင်သိမ်းလာတယ်အဲ့လိုဘောနော်တော့သူကဓမ္မသူပြောင်းဖူးသူဒီတိုင်းလမ်းထားတာတွေအိမ်အောက်မှာဒီတိုင်းစစ်ထားရတယ်တွေအမျိုးဘောနော်တော်တော်များဖြစ်တယ်လေဒီပေတွေအဲ့လိုဘောတပါးတွေအဲ့လိုဘောအဲ့ကွယ်ကပြုံးနေဖြစ်တော့လေဒီတိုင်းပဲကုဒီဒီရည်ညာပေါ့ဒီဖိုင်ရပြန်ဆိုင်ရတွေ့နေရ
ဒီလိုမျိုးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့သူတို့အတွက်စားနပ်ရိက္ခာအပြင်စောင်းနှင်းအတွက်စောင်းနဲ့အနှွေးတွေတွေလည်းအရေးပေါ်လိုအပ်နေပါတယ်ရှင
်ကြရလက်နဲ့ကင်တက်တွေတိမ်းချတဲ့ရှန်ကရဆက်မိုးပြက်မှာမိုင်းရှင်းကင်းလှည့်နေတာမဆုမလုံးပြောပြခဲ့တာပါအခုတော့ပုတ်ကုန်ရငွေလဲလဲနှုန်းဘူပန်ပြင်ဆင်သတ်မှတ်လိုက်တာပါမြန်မာနိုင်ငံကပို့ကုန်တင်ပို့သူတွေအနေနဲ့ပို့ကုန်တင်ပို့မှုကရတဲ့ငွေပမာဏ50ရာခိုင်နှုန်းကိုမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်လို့အရင်သတ်မှတ်ထားခဲ့ရကနေအခု35ရာခိုင်နှုန်းနဲ့ပြင်ဆင်လိုက်ကြောင်းဘူပန်ကဒီနေ့ထုတ်ပြန်လိုက်ပါတယ်။အလားတူပဲအမေရိကန်ဒေါ်လာရဲ့ရည်ညွှန်းတန်ဖိုးကိုကျပ်2100မှာပဲဘူပန်ကသတ်မှတ်ထားဆဲဖြစ်ပေမဲ့ငွေလဲခွင့်လိုင်စင်ရဗန်တွေကိုတော့ဈေးကွက်ပေါက်ဈေးတိုင်းအရောင်းဝယ်လောက်ခွင့်ပေးလိုက်တယ်လို့မနေ့ကဘူပန်ကထုတ်ပြန်တာကိုကိုစောင်းဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ။
ပို့ကုန်တင်ပို့သူတွေအနေနဲ့ပို့ကုန်တင်ပို့မှုကရရှိတဲ့ငွေပမာဏ50ရာခိုင်နှုန်းကိုမြန်မာကျပ်ငွေနဲ့လဲလှယ်ဆောင်ရွက်ရမယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကအခုနှစ်ဇူလိုင်လမှာကြေညာထားခဲ့တာကိုဒီကနေ့ဒီဇင်ဘာလ6ရက်နေ့ရက်စွဲနဲ့35ရာခိုင်နှုန်းအထိရှင်းချပြီးပြင်ဆင်သတ်မှတ်လိုက်တာပါဒီကနေ့ထုတ်ပြန်ချက်နဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကိုတော့မကြခင်မှာထုတ်ပြန်ဖို့ရှိတယ်လို့ဗဟိုဘဏ်ရဲ့အမြဲတမ်းအတွင်းဝန်ဦးအောင်အောင်က VOA ကိုပြောပါတယ
်ဒီရလောက်မရှင်းပါသေးဘူးเนาะအဲ့ဒါကြီးခရဆောင်းလိုက်ပါเนาะကျွန်တော်တော့ဘာမှပြောလိုက်သေးဘူးကြာချူပါတယ်เนาะ
ဘဟုပိုင်းရဲ့ဒီကနေ့ထုတ်ပြန်ချက်ကြောင့်ပို့ကုန်လုပ်ငန်းရှင်တွေအတွက်အနည်းငယ်တက်တာရစေမှာဖြစ်ပေမဲ့ပြင်ပပေါက်ဈေးအတိုင်းရန်တော့ပြမဟုတ်ပဲပို့ကုန်ရငွေပမာဏရဲ့တတ်မှတ်ရခိုင်နှုန်းအချိုးအစားအတိုင်းမြန်မာကျပ်ငွေနဲ့လဲလှယ်ဆောင်ရွက်ရတာဟာသူတို့ရဲ့ဝင်ငွေထိခိုက်မှုရှိကြောင်းကုန်တယ်အတန်းဝိုင်းကပြောဆိုနေကြတာပါမနေ့ဒီဇင်ဘာလ9ရက်နေ့ကတော့ငွေလဲခွင့်လိုင်စင်ရဗန်တွေကိုဈေးကွက်ပေါက်ဈေးအတိုင်းအယောင်အဝယ်လုတ်ခွင့်ပေးလိုက်ကြောင်းဗဟိုဘဏ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်ကြောင့်အမေရိကန်ဒေါ်လာပြင်ပပေါက်ဈေးထပ်တက်လာပေမဲ့ဈေးကွက်ထဲမှာအယောင်မရှိကြောင်းငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်ဒါကြောင့်ပြီးခဲ့တဲ့နေ့က3350ကျပ်ရှိခဲ့တဲ့အမေရိကန်ဒေါ်လာရဲ့တန်ဖိုးဟာလှုပ်ခတ်သွားပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာကျပ်3500ကျော်လာပါတယ်ဒါပေမဲ့ဒါကဈေးကွက်ပေါက်ဈေးသာဖြစ်ပြီးအယောင်မရှိကြောင်းရန်ကုန်ကငွေလဲလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်ဒီကောတော့အဲ့ဆုံးပြန်တဲ့ဆက်ပြီးတော့ဈေးရတော့တည်ကြအဲတက်တဲ့ကျော်တဲ့ဈေးကပြည့်နေတဲ့ဘောပါနော်အဝယ်ပြင်းလိုက်ရတဲ့အကြောင်းသိရရှိတယ်ကွန်ပြာအနောက်တော့မရှိဘူးပြ3450နဲ့3500ဘောနော်ဒါပေမဲ့အခုအတင်ညာချက်ဆက်ပြည့်ဆိုတဲ့ပုံမှာရိုက်ခတ်ပြီးတော့အဲနည်းနည်းလေးပေါ့နော်ဈေးရဟိုဈေးရတဲ့တော့တင်တင်ကျိုးကြတာပေါ့နော်ဒီလိုမျိုးရှိတယ်
အမေရိကန်ဒေါ်လာနဲ့အတူဘတ်ငွေဈေးလည်းအနည်းငယ်ထပ်တက်လာကြောင်းထိုင်းမြန်မာနယ်စပ်ကငွေလဲလုပ်ငန်းတချို့က VOA ကိုပြောပါတယ်ထိုင်းငွေတစ်ပတ်ကိုမြန်မာကျပ်ငွေ100ကျော်နေပြီးဒီကနေ့ဆိုရင်ဝယ်ဖို့ခက်ခဲကြောင်းလည်းပြောပါတယ်ကျောင်းလာကအတွက်ဩစတြေးလျဒေါ်လာကလည်းအဝယ်လိုက်ပြီးဈေးတက်ကြောင်းလည်းပြောပါတယ်နိုင်ငံအတွင်းမှာနိုင်ငံခြားငွေရှားပါလာလို့သွင်းကုန်လုပ်ငန်းတွေ73စီကုမ္ပဏီတွေအတွက်အတော်အခက်အခဲဖြစ်လာကြောင်းဒါကြောင့်ဗဟိုဘဏ်ကအခုလိုအပြောင်းအလဲကိုလှုပ်လာတာဖြစ်နိုင်ကြောင်းသုံးသပ်ထားတဲ့သတင်းတွေလည်းရှိပါတယ် 73စီဆိုင်လုပ်ငန်းရှင်တဦးကတော့73စီပြလိုက်တဲ့ကိစ္စဟာနိုင်ငံခြားငွေရှားတဲ့ကိစ္စကြောင့်မဟုတ်ဘဲဈေးကွက်ထိန်းချုပ်မှုတစ်ခုသာဖြစ်တယ်လို့ VOA ကပြောပါတယ်။နောက်ထပ်ဖြစ်နေရတဲ့ခုကတော့တီလဝါမှာစီပေါ့ဇာကားတွေကိုလိုအပ်သလောက်မရောင်းပေးတဲ့ကိစ္စဟာလက်ရှိနိုင်ငံရေးအခြေအနေနဲ့လည်းဆက်ဆံနိုင်ကြောင်းလက်လီ73စီဆိုင်ရှင်တွေကပြောနေကြပါတယ်ခင်ဗျာ
။မြန်မာမှာပို့ကုန်ရငွေ50ရာခိုင်နှုန်းစာအခုတော့35ရာခိုင်နှုန်းကိုမြန်မာကျပ်ငွေနဲ့လဲလှယ်ဖို့မြန်မာဘူဘန်ကပြင်ဆင်သတ်မှတ်လိုက်တာကိုကိုစုံဝင်းလိုင်ပြောပြခဲ့တာပါအခုတော့ထိုင်းနိုင်ငံခီးတဲ့တင်ကားမှောက်မှုအနည်းဆုံးမြန်မာသူသေဆုံးခဲ့ရတာပါထိုင်းနိုင်ငံဘန်ကောက်မြို့ကနေထိုင်းတောင်ပိုင်းဆုံခလာခရိုင်ကိုမောင်းနှင်လာတဲ့နှစ်ထပ်ခီးတဲ့ရင်တစီမနေ့ဒီဇင်ဘာ5ရက်နေ့မနေ့တနာရီကမတိုင်ခင်မှာလမ်းဘေးသစ်ပင်ကိုဝင်တိုက်ပြီးတိမ်မောက်ခဲ့တာကြောင့်အနည်းဆုံးမြန်မာသူပါဝင်လူ16ဦးသေဆုံးပြီး30ကျော်ဒဏ်ရာရပြင်းထန်စွာရခဲ့ပါတယ်။ဒီအကြောင်းထိုင်းခြေစိုက် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ဘန်ကောက်မြို့ကနေထိုင်းနိုင်ငံတောင်ပိုင်းစုံကလာခရိုင်နာထဝီမြို့ကိုမောင်းနှင်ထွက်ခွာလာတဲ့စရီစီယန်ကုမ္ပဏီပိုင်းနှစ်ထပ်ခီးစဲတင်ရင်ဟာပရာကျုတ်ခီရီကန်ခရိုင်ထက်စကဲမြို့နယ်ဝိရံအမှတ်9ကျေးရွာအုပ်စုဖက်ကဆက်အဝေးပြေးလမ်းမပေါ်မှာအချိန်မထိန်နိုင်ပဲလမ်းဘေးကတစ်ပင်ကိုဝင်တိုက်မိပြီးတိမ်းမောက်သွားခဲ့တာပါ။အဲ့ဒီလိုတိမ်းမောက်သွားပြီးတဲ့နောက်ကားရဲ့ဘဲဘက်တစ်ချမ်းလုံးချိန်မှသွားခဲ့တာဖြစ်ပါတယ်။ကားပေါ်မှာခရီးသည်46ဦးနဲ့ကားပေါင်းသမားကားစပယ်ယာတွေအပါအဝင်လူ49ဦးလိုက်ပါလာခဲ့တာပါ။ယင်တိမ်မှမှုကြောင့်သေဆုံးသွားသူတွေထဲမှာအနည်းဆုံးမြန်မာတအူးအပါအဝင်လူ16ဦးသေဆုံးခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကကနဦးသတင်းထုတ်ပြန်ထားပါတယ်။သေဆုံးဒဏ်ရာရအခြေအနေနဲ့ပတ်သက်လို့အလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်။ကံဘာကောက်မြို့တော်ကနေထိုင်းနိုင်ငံတောင်ပိုင်းဆုံးခလာခရိုင်နထဝီဒေသကိုပြေးဆွဲနေတဲ့နှစ်ထပ်မှလုံကအဲ့ဒါလမ်းဘေးသစ်ပင်ကိုဝင်တိုက်တယ်အဲ့မှာ16ယောက်ထိသေတယ်လို့သတင်းထုတ်ပေါ်တယ်33ဦးဒဏ်ရာရတယ်အဲ့ထဲမှာမြန်မာ6ယောက်ပါဝင်တယ်လောလောဆယ်တော့ဒဏ်ရာသူအားလုံး33ဦးလုံးဒီပရာကျော့ခီခံဆေးုံကြီးနဲ့ထပ်စကဲဆိုတဲ့မြို့နယ်ဆေးုံမှာနှစ်နေရာခွဲပြီးတော့ကုသနေရပေါ့နော
်သေဆုံးသူစီးရင်ထဲမှာမြန်မာနိုင်ငံသူမတ်ချယ်ရီဦးဆိုတဲ့သူရဲ့နာမည်ပါပါတယ်ဒီရင်မတော်တဆမှုကြောင့်သေဆုံးသူတွေထဲကားမောက်သူနောက်တဦးနဲ့ကားစပယ်ယာဝန်ထမ်းတဦးလည်းသေဆုံးသွားခဲ့ပါတယ်အခုလိုမျိုးကားတစ်ချမ်းလုံးကျေမွသွားတဲ့အထိလမ်းဘေးသစ်ပင်ကိုဝင်တိုက်ခဲ့တဲ့ဖြစ်ရပ်ဟာကားမောက်သမားရဲ့ပေါ့ဆမှုဖြစ်တယ်ဆိုပြီးပရာကျုတ်ခီရီကန်ခရိုင်ရဲတပ်ဖွဲ့မှဝီရာဖတ်ကက်ဆာကအခုလိုပြောသွားခဲ့ပါတယ
်ဆော့ถามพวกขี่เบื้องต้นในณเวลาเกิดเหตุเนี่ยก็สันนิษฐานเกิดจากการปุ๊บแล้วก็หลับในครับเกิดจากการประมาทของผู้ขับขี่ส่วนหนึ่งอยู่แล้วกรณีที่ขับขี่แล้วเกิด
เยี่ยยาชิวิรพัฒน์ပြောဆိုသွားတာကတော့ယခုဖြစ်ပွားမှုဟာကာမောင်သမားရဲ့ပေါ်ဆာမှုကြောင့်ပါကာမောင်ရင်အိမ်ငိုက်သွားပြီးဖြစ်ရတာပါစေယုံမှာကုသမှုခံယူနေတဲ့ရင်မောင်းသူကိုဒဏ်ရာတက်တာလာတာနဲ့ဆက်လက်ဆစ်ဆဲအေးအေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါပရာကျုတ်ခီရီကန်ရဲတပ်ဖွဲ့ရဲ့ဆစ်ဆဲချက်တွေထဲမှာကားမောင်းသူအနေနဲ့ကားကိုတနာရီကိုကီလို60နီးပါးမောင်းနေရင်အိတ်ငိုက်ပြီးတစ်ပင်ကိုဝင်တိုက်မိတာဖြစ်တယ်ဆိုပြီးဖော်ပြထားပြီးကားမောင်းသမားအနေနဲ့မူးယစ်ဆေးဝါးသုံးဆွဲထားခြင်းရှိမရှိကိုလည်းဆစ်ဆဲနေသေးပဲလို့ဆိုပါတယ်ကားပေါ်မှာလိုက်ပါလဲ46ဦးတည်းက76ဦးတေဆုံးခဲ့ပြီး35ဦးဒဏ်ရာရခဲ့ကြောင်းထက်စကဲမြို့လူမှုကယ်ဆယ်ရေးအသင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။တေဆုံးသူ76ဦးထဲမှာ9ဦးရဲ့နာမည်အပြည့်စုံကိုသာထုတ်ဖော်နိုင်ခဲ့ပြီးကျန်တဲ့တေဆုံးသူတွေမိသူမိဝါဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းဖော်ထုတ်နေတယ်လို့လည်းဆိုပါတယ်။ထက်စကဲစေယုံကဒဏ်ရာရလူနာစီရင်မှာတော့မြန်မာနိုင်ငံသား6ဦးပါဝင်နေတာတွေ့ရပြီးတေဆုံးသူနာမည်စီရင်ထဲမှာလည်းမြန်မာတွေပါဝင်နေတာတွေ့ရပါတယ်။ထိုင်းနိုင်ငံထဲမှာအခုလိုမျိုးရင်မတော်တဆတိုက်မှုတွေစစ်စည်းရေးဂိတ်တွေကိုရှောင်ခွေးမောင်းနေရင်မကြာခဏရှိနေပြီး2023ခုနှစ်ထဲမှာတော့မြန်မာတွေပါဝင်တဲ့ကားတိုက်မှုတွေ9ကြိမ်ထက်မနည်းရှိတယ်လို့လည်းဦးမိုးကျိုးကအခုလိုပြောပါတယ
်။ဒါက9ကြိမ်မြောက်ဖြစ်တာပဲ။9ကြိမ်မြောက်ဖြစ်တော့အယောက်20ကျော်တည်ဆုံးတယ်။မှတ်တမ်းနေရ။မြန်မာအယောက်20ကျော်တည်ဆုံးပြီးတော့ဟိုဒဏ်ရာသူကတော့အယောက်80ကျော်လောက်ရှိတယ်။
တိဆုံးသူတွေအတွက်တဦးကိုအစိုးရကနာရေးစရိတ်ဘတ် 9,000 ပေးမှာဖြစ်ပြီးအသက်အာမခံနှစ်နာကြီးကတော့ဘတ်ငွေ3,000ပေးသွားမှာဖြစ်တယ်လို့လဲဆိုပါရယ် တန်ရာရသူတွေကိုတော့ဖမ်းငွေ7000ပေးသွားမှာဖြစ်ပါတယ်ရှင
်။ထိုင်းကာမမှုမြန်မာတူအ ਨੇ ဆုံးသိခဲ့ရတာမှအေးမှဖြစ်ပြခဲ့တာပါ။မချာခင်ဥကျော်စန္ဒာနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူငယ်ကဏ္ဍဂျန်စီနဲ့အားကစားကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့ဒီဇင်ဘာ6ရက်ဗုဒ္ဓညအစီအစဉ်တွေကိုည7နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓညတိုင်းပြောပြနေကြဥကျော်စန်သားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်မက်ခင်လေးရဲ့ဂျန်စီလူငယ်မျိုးဆက်သစ်ကန္တာနောက်ကိုရနေရဲ့အားကစားကန္တာအပတ်စဉ်အစီအစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ဥကျော်စန်သားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်ပါတိုက်ပွဲပြန်ဆလာတဲ့ဂါဇာအခြေအနေအလားအလာကိုသုံးသပ်ထားပါတယ်။ရသတပတ်ကြာအပြစ်ရခဲ့တဲ့ဂါဇာမှာအစ္စရေးတပ်တွေမြေပြင်ထိုးစစ်တိုးချဲ့လာတဲ့အတွက်ဒေသခံတွေပြေးစရာမြေမရှိသလောက်ဖြစ်လာနေတယ်လို့စာနာမှုကူညီအဖွဲ့တွေကထုတ်ပြောနေကြပါတယ်။ဒီအခြေအနေအပြစ်ရရေးအလားအလာနဲ့အနာဂတ်ငြိမ်းချမ်းရေးဖြစ်နိုင်ခြေစတာတွေကိုဒီတပတ်အဒီတာနဲ့ဆွေးနွေးကမှာဥကျော်စန်တာကိုမမျှသစေအောင်ဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ။
လာပါဦးကျော်စန္ဒာရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာတော့ကျမတို့ဒီအရှိအလေပိုင်းအစ္စရေးဟာမတ်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးချင်ပါတယ်ဒီအစ္စရေးဟာမတ်တိုက်ပွဲတွေပေါ့နော်တပတ်ကြာအပြည့်ရက်ခဲ့တာဘလို့အကျိုးရှိခဲ့ပါလဲ
အများကြီးအကျိုးရှိခဲ့ပါတယ်ပထမဆုံးလူပြင်းစကားပဲပြောကြဆိုဆိုရင်သတင်းကြီးရတာကိုငါကစိတ်ချမ်းသာတယ်ပြစ်တာခတ်တာသေနေရတဲ့ဆိုင်ရင်ပေါ့လေအပြည့်အစုံတွေတော့မြင်ရတယ်ဒါပေမဲ့လည်းလူရစေကြကိုမမြင်ရဘူးထွက်ပြေးနေရတဲ့ကိုမမြင်ရဘူးပြစ်တာမတွေ့ရဘူးပြီးတော့ဒုက္ခတွေကိုကူညီထောက်ပံ့ကာရီတွေဝင်လာတယ်ဆိုတော့သူတို့တော့ရိတ်ခါတွေဆေးဝါးတွေရေရတယ်ရပိတ်ပြီးစစ်ချမ်းသာပါတယ်နောက်ပြီးတော့သူတို့အပြစ်ခံရစိတ်ကာလမှာနှိမ့်နှိုင်းခဲ့တဲ့အတွက်ကြောင့်တရားခံတွေလွမြောက်လာတဲ့ဣဇရေလဇာခံ80နဲ့နိုင်ငံသား20ကျော်ရှိနေသူတို့လွမြောက်လာကြတယ်ဒီနေ့မှပဲပါလက်စတိုင်းဘက်ကနေပြီးဣဇရေလမှာအဖမ်းခံထားရတဲ့အကျဉ်းသားတွေကလည်းပဲတော်များများလွမြောက်လာတယ်ဆိုတော့တော်လေးကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ Israel ဘက်ကဖန်ထားတဲ့ Palestine တွေဟာအကုန်လုံးရာဇဝတ်သားတွေလို့သူတို့နာမည်တက်လို့မရပါဘူး။လူ4000ကျော်လောက်ဖန်တဲ့အထက်မှာ2000နီးပါးလောက်ကသူတို့ကိုပါခေါ်လဲဆိုတော့ administrative detainees ။တရားဥပဒေရာဇဝတ်ချက်တင်လို့မရဘူးဆိုပြီးတော့သူတို့ဒါထိန်းသိမ်းထားတဲ့လူတွေဖြစ်ပါတယ်။အဲ့ဒီဟာတွေလွတ်တယ်။သူတို့ဘက်မှာအဖမ်းခံရတဲ့ Palestine ကပုံများတာပေါ့လေ။ဆိုတော့အခုလောလောဆယ်မှာကတော့နည်းနည်းပါးပါးလွတ်လာတယ်အဲ့ဖန်ခံကြရဲ Israel တရားခံတွေ့လဲလွတ်လိုက်ဆိုတော့တော်တော်ကောင်းတဲ့အခြေအနေကိုပြောမှာဖြစ်ပါတယ်အဲ့ဒီအခြေအနေကတော
့အပြည့်ရက်ပြီးမှဘာလို့ဒီလိုတကြောပြန်တိုက်ပွဲတွေဖြစ်လာတာလဲ
တော်တော်အဲ့ဒါဟာကတော့အဲ့မှာအပြန်အလှန်ဆွဆွဲရတဲ့တစ်ဖက်ကိုတစ်ဖက်ပေါ့လေ Israel ကတော့ Palestine တွေဟာ Hamas တွေပေါ့လေသူကခေါ်တာကဂျေရုဆလမ်မှာအတန်ဖက်တိုက်ခိုက်မှုတွေလွတ်တဲ့ကြောင့် Israel မျိုးတို့သေဆုံးခဲ့ရတယ်ဘာညာဟိုဘက်ကလည်းသူကစားဖောက်တယ်လို့ပြောတယ် Israel ဘက်ကစားဖောက်တယ်လို့ပြောတယ်အဲ့လိုအပြန်အလှန်ဆွဆွဲမှုတွေတော့ရှိပါတယ်။နောက်တစ်ခုအရေးကြီးတာကဣသရေလနိုင်ငံမှာနေတန်ယာဟုအစိုးရထဲမှာလက်ရာဇွန်းတွေ extreme right ရှိ extreme right wing ရှိသူတွေကဖိအားပေးတဲ့နေရာကိုတိုက်ဖျက်တယ်။သူတို့ကလူ့မချေမှုပြဖို့လိုလားလို့ဆိုတော့သူတို့ရဲ့ဆန္ဒကိုလည်းပဲနေတန်ယာဟုကလိုက်လျှော့ရတယ်အဲ့လိုသုံးသပ်သူတွေရှိပါတယ်။နေတန်ယာဟုကိုယ်တိုင်လည်းပဲလက်ရာသမားလို့သူတို့ကသတ်မှတ်ထားခြင်းခံရတယ်။ဆိုတော့တစ်ခုဖြစ်နိုင်တာကသူတို့ကလည်းပဲပြခရစရေလုတ်ထိုင်းခါသာရဲကိုအထောက်ပံ့နေအများကြီးဝင်သွားမယ်ဆိုတော့အဲ့ဒါကိုလည်းဖြတ်တောက်ခြင်းဟန်တူပါတယ်ဣဇေဘာဖြတ်တောက်ပြီးတော့ခဏလေးရဆိုင်လိုက်ပြီးရင်ဆက်တိုက်ဖိပြီးတော့တောင်ဘက်ကိုပြန်ပြီးဆုတ်ခိုင်းတယ်ဆုတ်ခိုင်းတယ်ဥစုံပို့ပြီးတော့ဆုတ်ခိုင်းလာတယ်အဲ့ဒီအချိန်မှာသူတို့ဖိတိုက်မယ်နောက်နိုင်ငံတကာဖိအားများလာမယ်အချိန်တွေကောင်းလာမယ်ဆိုရင်သူပြခရစခဏပြန်လုတ်ပြီးတော့ပြန်ပြီးတော့ညီကောင်ညီပါနိုင်တယ်
ဒီတကြောပြန်တိုက်ပွဲတွေရဲ့လက်ရှိအခြေအနေကရောဘယ်လိုနေ
တာရှိပါလဲ။ဆိုပါတယ်အခြေအနေသိကိုဆိုပါဘလောက်ဖြစ်လဲဆိုရင်ဒီနေ့တနင်္လာနေ့နောက်ဆုံးတွေ့ရတဲ့အချိန်မှာဆိုလို့ရှိရင်အစ္စရေးကသူတို့ကမြေပြင်စစ်ဆင်ရေးကို all areas of Gaza တစ်ခုလုံးကသူတို့ထိုးစစ်တဲ့ဆင်ရေးဆိုတော့သူတို့ပြောပါတယ်။နောက်ပြီးတော့ social media တွေမှာပေါ်ပြတယ် area နေရာပေါင်း20လောက်ကသူတို့ဖြစ်ပေးရတယ်ပါလက်စတိုင်းတွေဆိုသူတို့ပြည်စီယာနေရာမှာစိတ်မရှိတော့ဘူးလို့ပဲ သူတို့ဆီကပြေးကြတာတွေ့ရပါတယ်သတင်းတွေထဲမှာနောက်ပြီးတော့อิสราเอลစစ်သားတွေကอิสราเอลထသူနိုင်ငံသူလူမျိုးတွေခုခံပိုင်ခွင့်ပြေးဝရှိရဲဆိုတာအမေရိကန်ကအဲ့ဒါကိုအရင်ပြောတယ်ပြီးတော့မှဒါပေမဲ့လည်းပဲရတိုင်းကိုသိမ့်မထီးစင်နဲ့ဆိုတာနည်းနည်းလေးသားခပ်ပြောပြောပြောတယ်ဆိုတော့အဲ့ဒီအမေရိကန်ရဲ့ရည်တည်ချက်ကိုလည်းပဲအခုထိအများကြီးဝေဖန်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူပြီးတော့ကြေပြန့်လာတယ်ပေါ့လေဒီကတော့ဆိုတော့อิสราเอลဘက်ကတော့သူကအစွမ်းကုန်အထုတ်ပါတယ်ဒုက္ခဘာတွေအရသားတွေမထီအောင်ဆိုပြီးတော့သူမလည်းအရသားတွေသစ္ဆုံမှုကသိကိုများနေတာတွေ့ရပါတယ်စောစောကပြောခဲ့သလိုပဲအခုလောလောဆယ်မှာဣဇရေဘကထိုးစစ်ဆင်တဲ့ပြည်ကသေရတဲ့ပါလက်စတိုင်းလူများ15,500ကျော်ခဲ့ပြီဖြစ်ပါတယ်နောက်ပြီးတော့ဒုက္ခရောက်ပြီးဒဏ်ရာရတဲ့ကလေးတွေအပါအဝင်6,000ကျော်ရှိခဲ့ပြီဆိုပြီးတော့ဒီနေ့တင်းနေတာဒီမနေ့သတင်းတွေမှာပေါ်ပြလာတာတွေ့ရပါတယ်ခြေနေသိဆိုပါတယ်ခေါ်မှာလောလောဆယ်မှာပဲသတင်းတစ်ခုကြည့်လိုက်တာအဖေရောအမေရောသိနေလို့ငူနေရကလေးလေးတောင်အားသိကြွယ်ဖို့ကောင်းပါလေအဲ့ဆိုတီးရတာသိစစနစ်ကြတော့နေပြန်လာပါအ
ဲ့တော့ဒီတိုက်ပွဲတွေကပါပို့ပြီးတော့ကျေပြန့်လာနိုင်တဲ့အလားလားရှိလားဒါမှမဟုတ်လို့ရှိရင်အပြည့်ရက်တဲ့ဘက်ကိုပြန်ပြီးတော့ဦးတည်လာနိုင်လား
လောလောဆယ်မှာတော့အပြည့်ရက်တဲ့ဘက်ကိုလိုချင်မှာပါပဲနှစ်ဖက်လုံးကอิสราเอลကပေါ့လေအဓိကပြင်သူတို့ရဲ့ဒဇာကန်တွေအကုန်လုံးကမလွတ်မြောက်သေးဘူးဆိုတော့အပြည့်ရက်စီးဘူးအဓိကထားပြီးတော့သူတို့ပြန်လုလာမှာပါအဲ့ဆိုနေတညာဟုကပြောတယ်နောက်ဆုံးမှာသူတို့ရဲ့အဓိကရည်ချက်ကတော့ hostages ဇာကန်တွေလွတ်မြောက်ရေးနဲ့ Hamas ချေမှုရေးဖြစ်တယ်ဆိုတော့မနေ့ကပြောတဲ့အထက်မှာဆိုနေပြီးပို့ပြီးတော့ချက်ထွင်လိုက်တယ်ပြီးတော့ Hamas ချေမှုရေးဆိုတဲ့နေရာမှာ Hamas ရဲ့ military capability သူရဲ့စစ်ရေးစွမ်းရည်ကိုလုံးဝရပ်တန့်ဖြိုဖျက်ပစ်မယ်ဆိုတဲ့အထုံးကိုပြောတယ်ဆိုတော့ပို့ပြီးတော့သူတို့တော့မဖြစ်မနေလုံးမှာပဲတစ်ချိန်တည်းမှာလည်းပဲဒါကလည်းပြန်လည်းလွတ်မြောက်ရေးဆိုတာလည်းပဲအဓိကအရေးကြီးရယ်ဆိုတော့ဖြစ်နိုင်တာကတော့အဲ့မှာနည်းနည်းအ short ပေးလိုက်ဒါကလည်းလွတ်အောင်လိုက်ပြီးတော့ပြန်တိုက်လိုက်အဲ့လိုတဖြည်းဖြည်းတဖြည်းလွတ်သွားမယ်လို့ယူဆပါတယ
်အဲ့ဒါဆိုရင်ဒီနောက်ထပ်အပြည့်ရဲ့ရေးကျိုးပန်းမှုအလားအလာဘယ်လိုရှိပါလဲ
ကျိုးပန်းနေကြပါတယ်ကျိုးပန်းနေကြတာအဲ့ဒီကတားနိုင်ငံမှာပဲပေါ့လေအဓိကအဖြစ်နိုင်ငံရေးဝန်ကြီးကပြင်းထန်ကျိုးပန်းနေပါတယ်နိုင်ငံတကာကလည်းပြည့်ဖို့ပဲအဓိကထားပြီးတောင်းဆိုနေကြပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနောက်ပြီးတော့ပြည်သူ့သမ္မတကလည်းပဲပေါ့လေအမနီယယ်မှာခွန်ကလည်းပဲသူကိုယ်တိုင်သွားပြီးတော့အဲ့ဒီကိစ္စကိုလုပ်မယ်ဆိုပြီးပြောတာတွေ့ရပါတယ်ဒီနေ့လာမနေ့ဖြန်ကသူသွားလိမ့်မယ်ထင်ပါတယ်ဆိုတော့အပြည့်အစုံကြီးကတော့ဆက်ပြီးဖြစ်လာဦးမှာပေါ့လောလောဆယ်မှာတော့တိုက်ပွဲကျယ်ပြန့်လာနိုင်စရာမရှိသေးပါဘူးအဲ့ဒီအပြည့်ရဆဲတဲ့ကာလမှာပဲဣဇရေလကတိုက်ခိုက်မှုပုံများမယ်ပေါ့လေ
အဲ့တော့ဒီမှာမေးချင်တာကပါဒီအရှိလေပိုင်းပြည်တနာကထာဝရငြိမ်းချမ်းရေးဆိုတာရောရှိလာနိုင်မှာမလား
ထာဝရငြိမ်းချမ်းရေးလှမ်းဝေးပါတယ်ဒါပေမဲ့ထာဝရငြိမ်းချမ်းရေးကြည့်မယ်ဆိုရင်ပြဿနာဖြစ်လာတာကိုကြည့်ပါပြဿနာကဟိုကငါပြောခဲ့လို့သမိုင်းဆင်ဆင်ဖြစ်လာတယ်အဲ48ခုနှစ်မှာနှစ်ချမ်းခွဲလိုက်ပြီးခဲ့တဲ့ကအာရဗ်နိုင်ငံတွေကလက်မခံမနဲ့ဣသရေလကိုဝင်တိုက်တယ်အဲဣသရေလကပဲနိုင်သွားပြီးတော့သူတို့နယ်မြေကိုသိမ်းသွားတယ်အဲ့ဒါဆက်ပြီးတော့လက်မခံမဲ့လာခဲ့တာ1980လောက်မှာအဲ PLO အဲ့ဟာယာရှာအာရဖတ်ဦးဆောင်တဲ့ကာလမှာIsrael နိုင်ငံ State of Israel ဆိုတာကို Palestine ဘက်က PLO ဘက်ကလက်ခံခဲ့ပါတယ်။အဲဒီလက်ခံပြီးနောက်ခြေနေတိုးတက်လာတယ်။ဒါပေမဲ့အဲဒီမှာလက်မခံခြင်းနဲ့အစိပ်ပိုင်းတွေရှိရယ်။အဲဒီကသူက Muslim Brotherhood လာခေါ်တယ်။အဲဒီတော့ Palestine Muslim Brotherhood လာ။အဲဒီဖွဲ့ကလက်မခံပဲနေလာတယ်။ဒါပေမဲ့အဲဒီလူ Israel ကိုလက်ခံတဲ့အနေအထားတဖြည်းဖြည်းတဖြည်းအစိမ့်မြင့်လာတယ်လို့ပြောမှာ။1990မှာဆိုရင် Oslo Oslo the word နေတဲ့ Oslo Accords ဖြစ်လာတယ်နောက်2020မှာတခါအိဗရာဟံအကော့ဆိုတာဖြစ်လာတယ်အိဗရာဟံဆိုတာအကော့ဆိုတာအဓိကအဖြစ်ဂျူဒါပေါ့လေဂျူးလူမျိုးတွေရဲ့ဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာအကုန်လုံးတနည်းတနည်းထင်းညံ့စွာနေဖို့သဘောတူချက်လုပ်တယ်အဲ့လိုလုပ်တဲ့အပြင်အဲ့ဒီနောက်ပိုင်းမှာအစ္စရေးနဲ့ကျန်တဲ့အာရဗ်နိုင်ငံတွေနဲ့ပြန်လည်ဆင်မြေရတဖြည်းဖြည်းတဖြည်းဖြည်းအချိန်မြင့်မြင့်မြင့်လာတယ်နောက်ဆုံးမှာဆာဒီအရေဗျာနဲ့လည်းပဲသူတို့သဘောတူမှုလုပ်တော့မယ်ဆိုတဲ့အခါကျတော့ဆိုတော့ဒီ Israel ကိုလက်မခံဘူးလို့ကံကွက်ခဲ့တဲ့အစိပ်ပိုင်း Palestine အစိပ်ပိုင်းကဟာငါတို့အရေးဟာဘာမှမကျွန်တော့ပါလားပြစ်ပယ်ခြင်းခံရတယ်ဒါကြောင့်လည်းပဲအခုလိုတိုက်ပွဲတွေသူတို့ကဆက်လုပ်ခဲ့တာဖြစ်လိမ့်မယ်အဲ့လိုလုပ်လာတဲ့အခါမှာသူတို့အရေးကိုကဘာပြန်လဲဆူဆဲလာတယ်တစ်ဖက်ကပြောရမယ်ဆိုရင်သူတို့ရဲ့အကြမ်းဖက်လိုက်တဲ့ကိစ္စကြောင့်သူတို့ကိစ္စကိုအယုံဆူဆဲတာသူတို့ဆိုတော့ငါတို့လုပ်တာမှန်တယ်လို့တောင်ခမစွာတွေးအောင်တွေးလိမ့်မယ်သူတို့ကဒါလိုတိုက်ခဲ့ရင်သူတို့Palestine ကိစ္စကိုဘယ်နိုင်ငံကမှပြန်ပြောချင်မှပြောလာပါလိမ့်မယ်။နိုင်ငံ two state resolution ဆိုရဟာဟိုမှာပြန်ပြီးအသံထွက်လာတယ်။ဒါပြီးတဲ့ခါကျတော့ဒါကိုစီမံအောင်လုပ်ရမယ်ဆိုပြီးတော့ပြောလာကြတွေးရပါတယ်။ဆိုတော့အဝေးကြီးတော့လိုပါသေးတယ်ဒီကိစ္စကတော့ဘယ်လိုဖြစ်လာနိုင်မလဲဆိုတော့
အဲ့တော့ဒီအရှိလေပိုင်းပြည်တနာ ဟိုပြည်လဲဖို့ဆိုရင်အဓိကအကြောင်းရင်းကဘာဖြစ်တယ်လို့ပြောလို့ရပါမလဲ
အဓိကကတော့ခုနဇလန်ကိုကြည့်ပြီးတော့အနှစ်ချုပ်ပြီးပြောရမယ်ဆိုရင် issues ကဘာခေါ်လဲအဲ့ဒါကို narrative issues လို့ခေါ်တာပေါ့ဘယ်လိုဖြစ်လာလဲဆိုတော့ဇာတ်ကြမ်းကိုပြန်ပြောတဲ့နေရာမှာကိုတဲတဲမကြရဘူးနှစ်ဖက်ကငါတို့မငဲ့တယ်ဆိုတဲ့သဘောထားနဲ့သာရက်တီလာကြတယ်ဆိုတော့သူတို့နှစ်ခုကသဘောတူညီရဲ့ဖြစ်လေမှုရရှိဖို့တော့သိခိုင်းမယ်ထင်ပါတယ်ဒီမှာခဏတဖြုတ်ကတော့အပြစ်ခတ်ရဆေးရေးလှုပ်လိုက်မလှုပ်လိုက်တော့ခွင်းတိုင်းဖက်ကတိုက်လိုက်ပြန်တိုက်လိုက်အဲ့လိုဖြစ်ကောင်းဖြစ်နေနိုင်ပါသေးတယ်နေတညာခုနောက်ဆုံးပြောတဲ့ထဲမှာတစ်ခုကြတာကသူကတော့နောက်ကိုဘယ်လိုလုပ်ချင်လဲဆိုတော့အဲ့ဂါဇာမှာဆိုလို့ရှိရင်အေးဂျာဂျာခန်နေမြေပေါ်လေဘယ်သူမှမဖြတ်တန်းတဲ့နေမြေလုံးမဲ့အဲသူတို့အစ္စရေးသင်ပါတဲ့ဘက်မှာမဟုတ်ဘူးပါလက်စတိုင်းတွေတဲ့ပေးထားတဲ့နေရာမှာပဲသူတို့အဲ့လိုကော်ရီဒါလုပ်ထားမယ်ဆိုပြီးတော့သူတို့လုံးဝလာခွင့်မပေးအောင်အဲ့ပုံစံမျိုးနဲ့သူတို့ညဉ့်ဉန်းရေးကိုသူတို့အကြမ်းဖက်တိုက်ခိုက်မှုမခံအောင်ခင်းဖို့ဆိုပြီးကြိုးပမ်းနေပါတယ်ဒါပေမဲ့ညဉ့်ဉန်းရေးပြဿနာထာဝရပြည်လည်ရေးအတွက်ကတော့သူတို့ဒီကိစ္စကိုလက်ခံခြင်းမလက်ခံပါလိမ့်မယ်ဟာမတ်ကိုလုံးဝသူတို့ဖယ်ရှားခြင်းနဲ့ဟမတ်စ်ကိုဖယ်ရှားဖို့ဆိုတာလည်းလုံးဝမဖြစ်နိုင်ဘူးလို့သုံးသပ်သူတွေကပြောကြပါတယ်။ဘာကြောင့်လဲဆိုတော့အခုပါလက်စတိုင်းအသော်တီတို့ခေါ်တဲ့အဲဒီအဘတ်စ်တို့ရဲ့သမ္မတအဘတ်စ်တို့ရဲ့အဖွဲ့အစည်းနဲ့ဟမတ်စ်ကိုကြည့်ရင်သမ္မတအဘတ်စ်တို့ရဲ့အဖွဲ့အစည်းကတော့ဝက်စ်ဘန့်မှာနေတယ်။အဲဒီဝက်စ်ဘန့်မှာလည်းပဲပါလက်စတိုင်းတွေရဲ့အသော်တီကပေးထားတာဖြစ်တဲ့ဂျူးလူမျိုးအခြေချတဲ့လူတွေကရောက်လာတော့အများအားသူတို့ကအပေါ်စီးနဲ့ဆက်ဆံတဲ့အခုဂါဇာမှာတိုက်ပွဲဖြစ်နေတဲ့အခါမှာဟိုဘက်ကအခြေချတဲ့ဂျူးတွေကအဲ့ဒီမှာနေတဲ့ဒေသခံအာရဗ်တွေကိုနိုင်ကျင်တာတွေအကြမ်းဖက်တာတွေမကြာခဏဖြစ်တဲ့ပြီးခဲ့တဲ့နေ့ကလာပဲမနေ့ကထင်တယ်ဟုတ်တယ်လူ60လောက်ကိုအဲ့ဒီကလူတွေဖမ်းသွားတယ်အဲ့ဒီပါလက်စတိုင်းတွေကိုအဲ့ဒီမျိုးတွေကအများကြီးဖြစ်နေပါတယ်ဆိုတော့တိတ်တော့မလွယ်လှပါဘူးဒီကိစ္စကိုတငန်တာကဖြစ်စေချင်တာအမေရိကန်တို့ဥဆောင်နဲ့ဖြစ်စေချင်တာလေသူကလည်းဟာမတ်ရှင်မှုကိုလက်ခံတယ်ဟာမတ်စီအကြံဖက်အဖွဲ့သားဖြစ်တယ်ပါလက်စတိုင်းကိုအုပ်ချုပ်ခွင့်ဒီ PLO အဲ့ဒီပါလက်စတိုင်းအသော်တီဆိုတဲ့အဖွဲ့ကိုပေးရမယ်လို့ပြောတယ်ဒါပေမဲ့အဲ့ဒီနှစ်ခုပြိုင်ပြီးတော့ရွေးကောက်ပွဲလုပ်ခဲ့ဘူးတယ်အဲ့ဒီခါမှာလည်းပဲ PLO ပါလက်စတိုင်းအသော်တီကလုံးဝဆုံးပြီးတော့ဟာမတ်ကအပြတ်သက်ဒါလည်းတောင်းယူကမ်းယူနိုင်ခဲ့တယ်ဒါပေမဲ့ဟာမတ်ကအကြံဖက်အဖွဲ့ဖြစ်လို့ဆိုပြီးတော့သူအုပ်ချုပ်ခွင့်မပေးခဲ့ဘူးဆိုတော့ Israel Palestine ပြည်သူရလည်းမြန်မာဘောက်တခုခုဖြစ်လာလို့အကာအကွယ်ပေးခြင်းပေး PL Palestine အုပ်ချုပ်ရေးအဖွဲ့ကဘာမှသူတို့ကကာကွယ်ပေးနိုင်တာမဟုတ်ဘူးဒီ Hamas ကသာကာကွယ်ရေးဆွေးနွေးသူတို့စိတ်ထဲမှာပါဖြစ်ဖြစ်အကူအညီရှိလာမယ်ထင်တယ်ဆိုတော့ Hamas ကိုဒီ equation တွေကဖယ်ထုတ်ပစ်ဖို့ဆိုတာညီညာရေးဆွေးနွေးထဲမှာလုံးဝဖယ်ထုတ်ပစ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့အဲ့ဒီစစ်စစ်ရေးဆွေးနွေးမှာပါဝင်ခဲ့ဘူးတဲ့သံတမန်တွေရဲ့သုံးသပ်ချက်တွေကိုကျွန်တော်ကြားပါတယ်ဆိုတော့မှန်ပါတယ်ဟာမတ်ကိုဖက်ထုတ်ဖို့ကြိုးပမ်းနေတဲ့မြတ်ကတော့ထာဝရညီညာရေးဖြစ်နိုင်မှာမဟုတ်ဘူးသလိုအစ္စရေးနိုင်ငံရဲ့ထာဝရညီညာရေးလုံခြုံရေးကိုမပေးနိုင်ရင်လည်းပဲညီညာရေးပေါ်ပေါက်လာမှာမဟုတ်ဘူးသမန်းကြောင်းကိုဖြစ်ရှင်တဲ့နေရာမှာလည်းပဲအကြောင်းအမျိုးမျိုးနဲ့ညှင်းခုံတွေရရင်ပြန်လဲသိမြတ်ရေးပြတ်နတ်ပြေးလဲဆိုတော့ဖြစ်လာနိုင်မှာမဟုတ်ဘူးလို့ပဲပြောမှာဖြစ်ပါတယ်မြတ်က
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင
်ကျေးဇူးတင်ပါတယ
Israel and Hamas တပတ်အပြည့်ရခဲ့ခြင်းအားရစရာတွေရှိခဲ့ပေမဲ့အခုတိုက်ပွဲပြန်ဆလာတဲ့ဂါဇာအခြေအနေကတော့သိတ်ကိုဆူလာတာကိုဥကျော်စံသားနဲ့မမျှသိအောင်ဆွေးနွေးခဲ့ကြတာပါအခုတော့လူငယ်မျိုးဆက်သစ်တွေအတွက်ဂျန်စီကန္နာပါဂျပန်မှာအလုပ်သွားလုပ်ချင်တဲ့လူငယ်တွေအတွက်ပြောပြထားပါတယ်ဒီနှစ်ခေတ်မြန်မာနိုင်ငံမှာရေပန်းစားသလိုမြန်မာလူငယ်အများအပြားသွားရောက်အလုပ်လုပ်ကိုင်နေတဲ့နေရာတစ်ခုကိုပြောပါဆိုရင်တော့ဂျပန်နိုင်ငံကိုပဲပြောရမှာပါဒါကြောင့်ဂျပန်မှာစွန်စားပြီးအလုတ်သွားရောက်လုတ်ကင်ကျင်တဲ့လူငယ်တွေအလုတ်လုတ်ကင်ခွင့်ရဖို့အတွက်ဘာတွေကိုသတိထားပြင်ဆင်ရမယ်ဆိုတာကိုဂျန်စီပရိသတ်တွေသိနိုင်ဖို့ဆယ်စုနှစ်တစ်စုတစ်ခုကြာအထွေထွေရှိတဲ့ဂျပန်စာသင်ဆရာမတူနဲ့ဆက်သွယ်ပြီးမခင်လေးကမေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
Hello ဂျန်စီတို့တက်ချင်ရောက်ပြီဂျန်စီတို့ရေအရင်တစ်ပတ်ကတော့ဂျပန်ကလုပ်ငန်းခွင်အကြောင်းပြောပြီးပြီเนาะဒီတစ်ပတ်မှာတော့ဂျပန်မှာအလုပ်သွားလုပ်မယ်ဆိုလို့ရှိရင်ဘာတွေလိုအပ်တယ်ဘယ်လိုတွေပြင်ဆင်ထားသင့်တယ်ဆိုတဲ့အကြောင်းကိုဂျပန်စာသင်ပေးတဲ့အစီအစဉ်နဲ့တစုကြအောင်အတွေ့အကြုံရှိတဲ့ဆရာမတစ်ယောက်ကပြောပြပေးပါမယ်ဒါပေမဲ့သူ့ရဲ့နာမည်သူ့ရဲ့အကြောင်းအရာတွေကိုတော့အမည်လွဲတွေနာမည်လွဲတွေနဲ့အသုံးပြုသွားပါမယ်ဘာလို့လဲဆိုတော့သူ့ရဲ့လုံခြုံရေးအတွက်ကြောင့်ပါမလုံးလုံးမယ်လို့ဆုံးဖြတ်လိုက်တာနဲ့တပြိုင်တည်းမဖြစ်မနေလုပ်ရမယ့်အရာကတော့ဂျပန်စာသင်ဖို့ပါပဲ
။ဟုတ်ကဲ့ပါအမဒီ N5 ကစရမှာပေါ့နော်။ဟိုအခြေခံကစ
ီတော့543အဲ့လိုသွားတာပေါ့ဘီကဒီ5နဲ့11နှစ်ခုပြီးတော့မှစစ်ကုန်လာရှင်အနာရီကတော့200ခန့်ပဲလောက်တင်ကြရဲပေါ့နော်ဒီ N5 လောက်ဆိုရင်တော့ဟိုကနန်းရီတွက်တာလေးတွေပြက်ကလေးတာလေးတွေဒီဈေးတာလေးတွေပေါ့နော်နောက်ဒီလမ်းညွန်တာလေးတွေနောက်ပြီးတော့ဒီဘေးညာအပေါ်အောက်အခြေခံလေးတွေလောက်တည်သွားရဲရှင်ဒါပေမဲ့ business Japanese ကိုတော့ဟိုအရန်ကြီးရောက်အောင်မဟုတ်ဘူးရှင် N4 လောက်ဆိုရင်တော့အခြေခံလေးရကုန်သွားပြီပေါ့နော်ဟို N3 ကတော့ intermediate level ပေါ့အနည်းဆုံးဂျပန်ထွက်မဲ့သူတယောက်ကဘယ် visa နဲ့ပဲသွားသွားဟိုအထူးသဖြင့်ဒီ scale work ကအနေနဲ့သွားမယ်ဆိုရင် N3 လောက်တော့အနည်းဆုံးရှိတင်တယ်ဒီ N3 လောက်မှအနည်းဆုံးမရှိဘူးဆိုရင်လုပ်ငန်းဝင်မှာအခက်အခဲတော်တော်များနိုင်တယ်ပေါ့နော်ဟိုအဲ့ဒါကြောင့်လို့တချို့ agency တွေတချို့လုပ်ငန်းရှင်တွေကဒီ N3 အောင်မိသားလူကိုပဲဦးစားပေးခေါ်ခြင်းကြတယ်ဟိုဒါမှမဟုတ်ရင်လည်း N2 အောင်ပေါ့ဟိုလစာလေးများတယ်အလုပ်ချိန်များတယ်ဆိုရင်ပေါ့
ပြီးတော့ကျန်းမာရေးအတွက်ပြင်ဆင်ရတာကြီးလည်းရှိသေးတယ်လी
ဒီစစ်စစ်ချက်မအောင်ရင်သွားလို့မရတာဖြစ်တဲ့အတွက်အရင်ဆုံးဟိုသွေးလောက်တော့စစ်ထားခိုင်းတယ်ဘီဘိုးကောက်ွယ်ဆေးလေးပါလေးထိုးဖို့ရှင်းပြတယ်ဟိုထိုးကျင်တဲ့လူဆန္ဒရှိရင်ထိုးပေါ့အင်တာဗျူးမအောင်ရင်မှာဟိုစစ်ရတဲ့ဆေးကဒီ hepatitis ABC retro color ဒါပေါ့အဲ့ဒါရဲ့ ECG ရဲ့ X-ray ရဲ့6မျိုးပေါ့နော်ဟိုတချို့ကြလည်းမျက်မှန်တွေပါရစ်တာတောင်းတယ်ဟိုမျက်စိကအရင်ကြီးပါဝါအများကြီးမဟုတ်ရင်တော့တိတ်ပြီးပြဿနာမရှိဘူးပေါ့နော်ဟိုမျက်စိဟိုမျက်မှန်တက်လို့မသွားဘူးဆိုတာမျိုးကတော့လုပ်ငန်းရှင်ပေါ်မှာမူတည်ပြီးတော့အလုပ်ရွေးချယ်မှုရှိတာပေါ့
အလုပ်ကင်မျိုးစားပေါ်မှာမူတည်ပြီးဖြည့်ရတဲ့စာမွေးခွဲတွေလည်းမတူသလိုပြင်ဆင်ရတဲ့အရာတွေလည်းမတူဘူးတဲ့
ဟုတ်ကဲ့ရှင်ဒီအလုပ်နဲ့ပတ်သက်ပြီးတော့လေ၃မျိုးရှိရပေါ့နော်ဟိုအလုပ်အပေါ်မှာမူတည်ပြီးတော့ကြွားချချက်လေးတွေရှိတယ်training visa ကအလုပ်တင်ဟိုသင်တန်းတာဒုတိယတစ်ခုက skill work ကကျွမ်းကျင်လုပ်တာပေါ့နော်ဟိုနောက်တစ်ခုကကြတော့ work visa ပေါ့အမ training ကတော့လောလောဆယ်ပြောင်းတော့မယ်ဆိုရဲစနစ်ထွက်နေတာရှိတယ်तू က၃နှစ်လောက်နေရတယ်ဒီ worker သဘောမျိုးပါပဲဒီစက်ယုံတွေဘာတွေမှာလောက်ရတဲ့ general ပေါ့နော်ဟိုအစုံပေါ့အခြေခံပဲskill work ကကြတော့အနည်းဆုံး N4 plus သူ့ရဲ့လုပ်ငန်းကျွမ်းကျင်မှုဒီစာမျိုးပွဲပေါ့နော်လက်မှတ်စုံမှာ interview ဝင်လို့ရတယ်ဒီ work visa ဆိုရင်တော့ဟိုအနည်းဆုံး N3 အထက်လောက်ပေါ့နော်ဟိုအဲ့ဒါကတော့လောလောဆယ်မြန်မာပြည်မှာဒီ engineer တွေကိုခေါ်တာများတယ်လောလောဆယ်မြန်မာပြည်မှာအခက်အခဲရှိတာကဒီ skill worker မှာကဟိုလုပ်ငန်း14မျိုးရှိရဲဆိုပေမဲ့ဒီမြန်မာပြည်လာတဲ့စာမျိုးပွဲက3မျိုးပဲရှိတယ်စားတောက်ဆိုင်ရဲ့ဒီဘိုးဘွားဆောက်ရှောက်ကြီးရဲ့ဟိုစိုက်ပျိုးမွေးမြူရဲ့ပေါ့လူငယ်အများစုကစိတ်ဝင်စားတာကတော့ဒီစားတောက်ဆိုင်ကိုစိတ်ဝင်စားတယ်ပေါ့ဒီ skill work ကအတွက်ဒီမှာဖြည့်လို့ရတာ၃မျိုးရှိတာမှာဟိုဥမာစားတောက်ဆိုင်အတွက်လက်မှတ်စုံပြီးဆိုလို့ရှိရင်တော့ဒီစားတောက်ဆိုင်အလုပ်ခေါ်တဲ့ agency ကိုရှောက်ရတယ်ပေါ့နော်ဒီ agency ကိုပဲရှောက်ရတယ်ဓာတ်ရိုက်သွားပို့လို့မရဘူးဒီဂျပန်ဘက်မှာအလုပ်ခေါ်တဲ့တတိရှိတယ်ဆိုရင်တော့မှဒီဘက်မှာကို့မှာ agency မရှိရင်အလုပ်သမားပို့လို့မရဘူးဆိုတော့လက်မှတ်စုံတဲ့လူတွေက agency ကိုအလုပ်ရှောက်ရပါတယ်
ဒီဘက်မှာအလုပ်လုပ်မယ်ဆိုရင်အတန်းပညာရည်ချင်းဘယ်လောက်ထိအရေးကြီးပါသလဲ
ဒီတရားတလောက်ကတော့လေဟိုဂျပန်အစိုးရဘက်ကသူတို့ကဗီဇာပေါ်မှာသတ်မှတ်ထားတဲ့ဟာမရှိဘူးဒါပေမဲ့ဘာသာစကားသင်ရတာအခက်အခဲမရှိအောင်လို့အတွက်ကိုဒီဘက် agency တွေကတော့ဟိုခြားထဲကနေညှိပြီးတော့ပေါ့နော်အလယ်တန်းအစင်ရှိမှသင်လို့ရမယ်ဆိုပြီးသတ်မှတ်ထားရဲဆိုတော့လေဟို၈တန်းအောင်လောက်ပေါ့နော်ဒါပေမဲ့အလုပ်ခေါ်စားလာတဲ့အခါကျတော့ဥပမာဘွဲရကိုဦးစားပေးခြင်းတယ်လို့ဟိုစရန်အောင်ဦးစားပေးခြင်းနဲ့ဆိုတဲ့ဟာမျိုးလေးတွေလည်းရှိကောင်းရှိနိုင်တယ်ဟိုဒါပေမဲ့အတန်းပညာတိတ်အရေးဟိုတိတ်အဓိကကြီးလို့တော့ပြောလို့မရဘူးရှင်ဒီလုပ်ငန်းရှင်လိုအပ်ချက်ကြောင့်ဟိုဗီဇာအကူပြောင်းတချို့ကျ work visa ပြောင်းလောက်တဲ့အထိပေါ့နော်ဟိုရွေးချယ်မျိုးရှိတာမျိုးတို့ဒါမှမဟုတ်လို့ရှင်တို့လုပ်ငန်းဝင်လိုအပ်ချက်အရာတောင်းဆိုတာမျိုးပဲဟိုရှိကောင်းရှိနိုင်တယ်ပုံမှန်အားဖြင့်ဆိုရင်တော့အလေတန်းအောင်ဆိုရင်ရပြီရှင်ဟိုတချို့ကျအလေတန်းအဆင့်ပေါ့နော်တကယ်လို့များပေါ့ဟိုအခြေခံအတတ်ပညာမရှိဘူးဆိုလို့ရှင်တော့ဟိုပို့ပြီးတော့ဂျပန်စကားကိုလေ့လာမယ်ဥပမာသူများကဒီ N4 လက်မှတ်ပဲဟိုရှိမယ်ဆိုရင်ပေါ့နော်ကိုက N3 လက်မှတ်လောက်ရှိတယ်ဆိုရင်တော့ဟိုဒါတူကဘာဖြစ်သွားနိုင်တယ်ပေါ့နော်ဟိုလက်မှတ်လေးပို့လိုက်တယ်ဆိုရင်တော့ပို့ပြီးအဆင်ပြေနိုင်တယ်ရှင်
ဒီတစ်ပတ်တော့အချိန်လေးလင့်သွားပြီဆိုတော့ဒီလောက်ပဲเนาะနောက်တစ်ပတ်ကြလို့ရှင်လေဂျပန်မှာအလုပ်လုပ်ဖို့အတွက်စောင်းရံရှောင်းရံနေဘာတွေရှိလဲဆိုတော့ကိုဆက်ပြီးတော့ပြပြပေးသွားမှာမို့လို့ဆက်ဆက်စောင့်ကြည့်ဖို့အမိနေเนาะဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဂျပန်မှာအလုပ်သွားလုပ်ချင်တဲ့မြန်မာလူငယ်တွေကြိုသိထားတဲ့နာကိုမက်ခင်လေးပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုဆက်နှาศင်ကြည့်ရှုအောင်ပါ2022ခုနှစ်ကာတာကမ္ဘာဖလားပွဲမှာပိုဆွဲခဲ့တဲ့အာဂျင်တီးနားအသင်းကောင်းဆောင်မက်ဆီကိုတိုင်ဝက်ခဲ့တဲ့အာဂျင်တီးနားအသင်းအင်ဂျီကြီး6ထဲကိုလေလံတင်လိုက်ပါပြီစပိန်နိုင်ငံကကမ္ဘာအဆင့်1တင်နစ်ကစားသမားဟောင်းနဒါးကတော့လာမယ့်နှစ်မှာတင်နစ်ပြန်ကစားမယ်လို့ကြေညာလိုက်ပါတယ် ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးပြောပြပေးထားတာကိုအနားယူရင်တော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါကျွန်တော်ဂျန်နိုင်ပါ VO ရဲ့တစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Euro 2024ဥရောပဖလားဘောလုံးပွဲအတွက်အုပ်စုပွဲစဉ်တွေကိုမဲနိုင်လိုက်ပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာ2ရက်နေ့ကဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့မှာအုပ်စု6ခုကိုမဲနိုင်ခဲ့တာဖြစ်ပြီးတော့အင်ရှင်ဂျာမနီတင်းကတော့အဖွင့်ပွဲကိုစကော့တလန်နဲ့ဒေါ်လာ14ရက်နေမှာကစားမှာဖြစ်ပါတယ်။ဂျာမနီတင်းဟာအုပ်စု A မှာစကော့တလန်၊ဟန်ဂေရီ၊ဆွစ်ဇာလန်တို့နဲ့တအုပ်စုတွေကြပြီးတော့အုပ်စု B မှာတော့နာမည်ကြီးသုံးသင်းဖြစ်တဲ့စပိန်၊ခရိုအေးရှားလက်ရှိချန်ပီယံအီတလီနဲ့အယ်ဘေးနီးယားတို့တအုပ်စုတွေကြတာကြောင့်ဒါက Group of Death မရနာအုပ်စုလို့ပြောမှာဖြစ်ပါတယ်။ဂျာမနီနီးပြဂျူလီယန်နိုက်ဂေါ့စ်မန်ကတော့ဒီလိုမရနာအုပ်စုကိုရှောင်နိုင်လိုက်တာကောင်းတယ်ဆိုပြီးတော့ပြောလိုက်ပါတယ်။
Wir haben eine gute Gruppe. Ich glaube, keine Hammergruppe. Da gibt es zwei sehr starke Gruppen.
Aussuwa Bwesin Chate Miena Aussu Mouto Kao Maare. Pwai Kao Ni Jiya Maa. Chante Tung Tinga Le Ateng Kao Ni Ba. Tutupin Switzerland and Scotland Nga Chese Bwai Dunga Matimba Phe Tucho Atene U Chofya Nenge Baare. Scotland and Munich Maa Gzaa Me Apoin Bwai Ga Natin Zalong De Nishangu Seluk Shao Kao Maa. Palo Le Suro Natin Zalong Nga Khan Sik Gzaa Bung Nui အပေးဘော်တွေနဲ့စိတ်သက်တည်တူကြပြီးပိသက်တွေကလည်းအကြမ်းအားပေးပါတယ
်။ Creo que el grupo es muy difícil. Creo que estamos coincidiendo.
Bernardo Zuma ကြားခဲ့တဲ့ Spain အသင်းရဲ့နီးပြ Luis de la Fuente ကတော့ဒီအုပ်စုကတကယ်ကိုချက်တဲ့အုပ်စုပါ။အုပ်စုချက်တွေကတခုဆိုတာကိုဒီအုပ်စုမှာပါတဲ့နီးပြတွေအားလုံးလက်ခံကြသလိုထင်ထားသလိုပွဲတွေကရိုးရိုးလေးမဟုတ်ပဲအုပ်စုချက်ပါတယ်ဆိုပြီးတော့ပြောလိုက်ပါတယ်။အုပ်စုစီမှာတော့အင်္ဂလန်ကDenmark, Serbia, Slovenia တို့နဲ့တအုပ်စုတွေကြပြီးအုပ်စုဒီမှာတော့ပြင်သစ် Netherlands, Austria တို့ပါဝင်ပြီးတော့ Poland, Wales, Finland, Estonia အသင်းတွေကအခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပါတယ
် You have to be very careful not to underestimate the opponents you have.
ရန်ကိုတိထားမှာဖြစ်ပြီးအုပ်စုထဲမှာရှိတဲ့ပြိုင်ဘက်တွေကို short မတွက်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့ကစားသမားအဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါနိုင်ငံတကာပွဲရှစ်ပွဲကိုတွားရောက်ခဲ့ပြီးပြိုင်ပွဲမှာရေပန်းစားတဲ့အသင်းတွေအတော်များများခြေစွန်းမပြနိုင်လို့အုပ်စုကနေမတက်ဖဲပြုတ်သွားတာတွေအတော်များများတွေးခဲ့ဘူးပါတယ်ပြိုင်ပွဲကလည်းပုံစံအသစ်ဆိုတော့စိန်ခေါ်မှုအသစ်ဖြစ်ပြီးပထမအဦးဆုံးကတော့အုပ်စုကနေတက်အောင်လုပ်ဖို့ဖြစ်ပါတယ်
အုပ်စု E မှာတော့ Belgium, Romania, Slovakia တို့ပါဝင်ပြီးတော့ Ukraine, Israel, Bosnia နဲ့ Iceland တို့အသင်းတွေကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပြီးအုပ်စု F မှာတော့ Portugal, Czech နဲ့ Turkey တို့ပါဝင်ပြီးတော့ Georgia, Greece, Kazakhstan နဲ့ Luxembourg တို့ထဲကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပါတယ်။ Euro 2024ဥရောပဖလားဘောလုံးပွဲကိုတော့အားမဲ့ဂျွန်လ14ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိဂျာမနီနိုင်ငံကမြို့ကြီးဆန်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ရောမစနီကာရာဂိုအဖလာဘောလုံးဝဲမှာအာဂျင်တီးနာအသင်းကောင်းဆောင်မက်ဆီဝတ်ခဲ့တဲ့အာဂျင်တီးနာအသင်းအင်ဂျီ6ထဲကိုအမေရိကန်နိုင်ငံညီအောင်မျိုးကစိုးသပီးလေးလံကုမ္ပဏီကလုံးမ30နှစ်မှာစပြီးတော့လေးလံတင်လိုက်ပါတယ်အာဂျင်တီးနာအင်ဂျီ6ထဲကိုအားကစားနဲ့ဆိုင်တဲ့အမတ်တရပစ္စည်းတွေထဲမှာဈေးအကြီးဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းစိုးသပီးလေးလံကုမ္ပဏီကပြောပါတယ်
valuing them in excess of $10 million and actually just this morning we got a bid for 5.
ကျွန်တော်အနေနဲ့ဒီအင်ဂျီတွေကိုတန်ဖိုးအားဖြင့်အမေရိကန်ဒေါ်လာ10သန်းကျော်လောက်သတ်မှတ်ထားပါတယ်။ဒီမနေ့လေးလံစဖွင့်တဲ့အချိန်မှာပဲ5.2သန်းပေးတာရှိပါတယ်။ဒီအတွက်လည်းကျွန်တော်တို့အလွန်စိတ်လှုပ်ရှားမိပါတယ
်။ပြီးခဲ့တဲ့ကာတာကမ္ဘာဖလားမှာအာဂျင်တီးနာအသင်းဟာအုပ်စုကနေဖိုင်နယ်အထိ9ပွဲကစားခဲ့တာမှာပိုလန်နဲ့တပွဲကလွဲပြီးတော့ဂျန်နဲ့ပွဲစဉ်6ပွဲမှာအင်ဂွေအင်ဂျီအယောင်ဖြစ်တဲ့အဖြူနဲ့အပြာသားကိုဝတ်ဆင်ခဲ့တာဖြစ်ပြီးတော့အဲ့ဒီ home jersey လို့ခေါ်တဲ့အင်ဂွေအင်ဂျီတွေအားလုံးကိုလေးလံတင်တာဖြစ်ပါတယ်ဒီအင်ဂျီတွေအားလုံးကိုမက်ဆီကပွဲရဲ့ပထမပိုင်းမှာဝတ်ကစားခဲ့တာဖြစ်ပြီးတော့ပွဲတုန်းကအင်ဂျီမှာပေးနေတာတွေကိုလည်းတွေ့နိုင်တယ်ဆိုပြီးတော့စိုးသပီးလေးလံကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Brand Mocher ကပြောပါတယ်လေးလံကတော့ normal 30ရက်နေ့ကနေလာမဲ့ဒီဇင်ဘာ14ရက်နေ့ထိဖွင့်သွားမှာဖြစ်ပါတယ်ဒီလေးလံကနေရတဲ့ပတ်စံတွေကိုတော့ Barcelona ကလေးစစ်ရုံကိုလူတန်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာကောင်းဒီသတင်းတွေဘက်မှာတော့ဘာဟာမားမှာကျင်းပတဲ့ Hero World Challenge ကောင်းဒီပြိုင်ပွဲမှာအမေရိကန်ကကမ္ဘာကျော်ကောင်းဒီသမား Tiger Woods ပြန်ပြီးတော့ကစားခဲ့ပါတယ်။ Tiger Woods ဟာဒဏ်ရာကြောင့်ပြီးခဲ့တဲ့ April ကကျင်းပခဲ့တဲ့ The Masters ကောင်းဒီပြိုင်ပွဲကိုဝယ်မပြိုင်နိုင်ပဲလွှဲချော်ပြီးတဲ့နောက်ဒါဟာပထမဆုံးအကြိမ်ပြန်ကစားတာဖြစ်ပါတယ်။
Yeah, I think that I can get into the rhythm of it. You know, I think that having a couple weeks off.
ကျွန်တော်အနေနဲ့ပုံမှန်လက်ကိုပြန်ရနိုင်တယ်လို့ထင်ပါတယ်။သတင်းပတ်အနေငယ်လောက်နားပြီးရင်တပတ်လောက်လေ့ကျင့်ပြင်ဆင်လိုက်မယ်ဆိုရင်ပုံမှန်အနေအထားကိုပြန်မရနိုင်စရာမရှိဘူးလို့ထင်ပါတယ်။အဓိကကတော့ကြံ့ခိုင်မှုပိုကောင်းလာဖို့ပဲဖြစ်ပါတယ်။ကျွန်တော်အနေနဲ့ပုံမှန်အတိုင်းပြန်ကစားနိုင်ဖို့တိတ်မလိုတော့ဘူးလို့ထင်ပါတယ်။ဒါပေမဲ့ကြံ့ခိုင်မှုတော့ဒီထက်ပိုကောင်းဖို့လိုပါတယ်။
ဒီ Hero World Challenge ကောက်တီးပြိုင်ပွဲမှာတော့ American က PGA ကမ္ဘာအဆင့်၁ Scottie Scheffler ကအနိုင်ရသွားခဲ့ပါတယ်။ Scheffler ဟာသက်မရိုက်ချက်ထက်အချက်20ရှော့ရိုက်ပြီးတော့ဒုတိယရသွားတဲ့ Austria နိုင်ငံက Subscriber ထက်3ချက်အသာနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ Scheffler ဟာပြီးခဲ့တဲ့နှစ်နှစ်ကတော့ဒီပြိုင်ပွဲမှာနှစ်နှစ်ဆက်တိုက်ဒုတိယရခဲ့ပြီးတော့အခုနှစ်မှာဘိုးဆွဲခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
တင်နစ်သတင်းတွေမှာတော့ကမ္ဘာစစ်တက်တင်နစ်ကစားသမားဟောင်းရာဖဲလ်နဒါကတော့ရှင်းနှစ်မှာတင်နစ်ပြိုင်ပွဲတွေပြန်ကစားသွားမှာဖြစ်ပြီးတော့ဩစတြေးလျနိုင်ငံက Brisbane International တင်နစ်ပြိုင်ပွဲမှာစပြီးတော့ပြန်ကစားမှာဖြစ်တယ်ဆိုပြီးပြောလိုက်ပါတယ
် After 1 year outside of the tour
ပြိုင်ပွဲတွေနဲ့ဒီနေ့လောက်ဂင်းကွာနေခဲ့ပြီးတဲ့နောက်ပြန်ကစားဖို့အချိန်ရောက်ပြီလို့ထင်ပါတယ်ကျွန်တော်ပြန်ကစားနိုင်မှုအတွက်အပြင်းအထန်ကြိုးစားခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေကတော့အတော်လေးပြန်ကောင်းလာပြီးရှင်းနှစ်ဆန်းမှာကျင်းပမယ့် Brisbane တိုင်ပွဲမှာကစားဖို့အသင်းသင်းဖြစ်နေပြီလို့ပြောချင်ပါတယ
်နဒါဟာ Grand Slam ပြိုင်ပွဲတွေကို22ကြိမ်ဘိုးဆွဲထားပြီးတော့ပြီးခဲ့တဲ့ Australian Open Tennis တိုင်ပွဲဒုတိယအဆင့်မှာအရေးတိမ်ပြီးရနောက် Tennis ပြိုင်ပွဲတွေကလည်းအနားယူပြီးဒဏ်ရာတွေပျောက်ကင်းဖို့အတွက်ကူတာနေခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်အောင်သောသတင်းတစ်ခုကတော့2024 Paris Olympic ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုငကိုမူလစီစဉ်ထားတဲ့အတိုင်းပဲလုပ်သွားမှာဖြစ်ပြီးတော့အရန်ဖြစ်တဲ့အရေးပေါ်နောက်ထပ်စီစဉ်ဆွဲထားတာမရှိဘူးလို့ပြည်သက်အောင်သောဝန်ကြီးကတနင်္လာနေ့မှာပြောလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းက Paris မြို့က Eiffel မြို့စင်ကြီးအနားမှာပြည်သက်နိုင်ငံသားတယောက်ကဓာတ်နဲ့တိုက်ခိုက်ခဲ့လို့ဂျာမနီခီးသားတယောက်တေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရသွားပြီးတဲ့နောက်လုံခြုံရေးအရစိုးရိမ်မှုတွေဖြစ်နေချိန်မှာပဲအခုလို့ပြောလိုက်တာပါ Olympic ပြိုင်ပွဲဖွင့်ပွဲမီးရှို့တိုင်းတည်တဲ့အခမ်းအနားကိုစိတ်မြင့်ကြောင်းတစ်လျှောက်မှာလှုပ်သွားဖို့စီစဉ်ထားပြီးတော့ပရိသတ်တွေကမြေကမ်းတစ်ဘေးကနေအားပေးကြမှာပါဒါမဲ့လည်း Olympic ပြိုင်ပွဲကျင်းပရေးကော်မတီဘက်ကတော့သူတို့ငကိုမူလစီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမှာဖြစ်ပြီးပြင်သစ်ဆိုးရဘက်ကလည်းတခြားစီစဉ်တွေလှုပ်ထားတာမရှိဘူးလို့ပြောလိုက်ပါတယ်ခင်ဗျာ
ကမ္ဘာပေါ်လုံးအကျော်မော်မက်ဆီဝတ်ခဲ့တဲ့အာဂျင်တီးနားအသင်းအင်ဂျီလေလံတင်တာပါဝင်ကိုရနေအားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American တန်ရဲ့ဘိုရူညာအစီအစဉ်တွေအဆုံးမသက်ခင်နောက်ဆုံးရထိတ်တန်းရောက်တဲ့အချင်းချက်ကိုမက်ခင်လေးတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ဟာမတ်စစ်သွေးကြွတွေဟာဒီနေ့ထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ပါလက်စတိုင်းအရဲသားတွေမှလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့ပုံမခတ်ခဲလာပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ပြစ်မှတ်250ကိုပြီးခဲ့တဲ့ရက်တွေကပဲလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တယ်လို့ပြောပါတယ်။ဂါဇာတောင်ပိုင်းမှာရှိတဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်စ်မြို့ကိုလည်းအစ္စရေးစစ်တပ်ကဝိုင်းရံထားတဲ့အတွက်အရဲသားတွေဘေးလွရာရှောင်တိမ်ဖို့ဟာနေရာချင်းမြောင်းနေပါတယ်။နဲ့နဲ့ကိုင်ပြိပခါတွေပေါ်ပေါက်နေတယ်မြန်မာနိုင်ငံအပါအဝင်ကဘာတလွာလူအခွင့်ရေးချိုးဖောက်မှုတွေတိုးလာနေတဲ့အပေါ်လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဒီကနေ့ပဲတတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာဆိုရင်လဲစစ်တပ်ကြောင့်ပေါ်ပေါက်နေတဲ့လူအခွင့်ရေးအကျက်အတဲတွေရဲ့ဒဏ်ကိုအရက်သားတွေအပြင်းထန်ခံစားနေရတယ်လို့လဲလူအခွင့်ရေးမဟာမင်းကြီး Vogatas ကပြောခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းအတွင်းရန်ဘက်လက်နက်ကိုင်အဖွဲ့အစည်းပစ်ခတ်မှုကြောင့်ရိုဟင်ဂျာဒုက္ခသည်၄ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကကိုးကားပြီးသတင်းတွေကဖော်ပြထားပါတယ်။အာဆာနဲ့ RSO ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေကြားမနေ့ညကတနအီလောက်ကြာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်၄ဦးသေဆုံးခဲ့တယ်လို့၂ဦးအပြင်းအထန်ဒဏ်ရာရခဲ့ကြောင်းဒေသခံရဲမှူးရှမန်ဟူဆန်ကိုကိုးကားပြီး AFP သတင်းကဖော်ပြခဲ့ပါတယ်။ပစ်ခတ်မှုနဲ့ပတ်သက်လို့အာဆာနဲ့ RSO အဖွဲ့တွေဘက်ကတစုံတရာမပြောပေမဲ့ရိုဟင်ဂျာအဖွဲ့နှစ်ဖွဲ့ကြားဒုက္ခသည်စခန်းတွေထဲမှာမကြာခဏပစ်ခတ်မှုတွေလည်းဖြစ်ပွားလေရှိနေတာဖြစ်ပါတယ်ရှင်။
ကျေးဇူးပါမက်ခင်လေးရေအခုလိုသတင်းအချင်းချုပ်အပီမှာတော့ VOA American တန်ရဲ့ပေါ်ရူညာအစီအစဉ်တွေဒီမှာပဲပြန်ဆုံသွားပါပြီဒီညထုတ်လွှင့်မှုကမဆူမမစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Jonah Cummings နဲ့ Robert Bust ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းနေကြပါစေကောင်းကောင်းလည်းအိတ်ဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာThank you.
This program has come to you from the Voice of America.